Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2019ခုနှစ်ဩဂုတ်လ12ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တနင်္လာညအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင
်။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇော်မလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဟောင်ကောင်ကဒီကနေ့ဆန္ဒပြပွဲတွေအတွင်းတန်ရသူအများပြားရှိခဲ့ပါတယ်။မြန်မာစစ်တပ်ပိုင်း Mytel Mobile Phone Company နဲ့ထိတွေ့ဆက်ဆံမှုတွေရပ်ဆန့်လိုက်ကြောင်း Belgian Company ကပြောပါတယ်။မြန်မာနိုင်ငံတဝန်းရည်ကြီးရရှာမှုတွေကြောင့်အနည်းဆုံးလူ59ယောက်သေဆုံးခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမစုမော်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညအတွက်သောတာရှင်နေနာဆင်ရမယ်ထိတဲ့ရောက်သတင်းလွှာတွေကတော့မြန်မာနိုင်ငံတဝက်မှာရှေ့သတင်းပတ်မှာလဲမိုးများရေကြီးနိုင်ပါတယ်လက်တလောသဲဖြူကုန်းကြွာရဲတောင်ပြိုကျမှုမှာတော့အ ਨੇ ဆုံးသေဆုံးသူအရေအတွက်ကအယောက်60နီးပါးရှိသွားပြီဖြစ်ပါတယ်နောက်ဒီဘယ်ဂျီယံအခြေစိုက်နိုင်ငံတကာဆက်သွယ်ရေးကုမ္ပဏီ Newtek ကနေပြီးတော့မြန်မာနိုင်ငံတွင်းမှာသူလုတ်ကင်နေတဲ့ဆက်သွယ်ရေးဝန်ဆောင်မှုလုပ်ငန်းတွေကိုရပ်တန့်မယ်လို့ပြောတဲ့အပေါ်မှာကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးအဖွဲ့ကကြိုဆိုလိုက်ပါတယ်
It's a very welcome decision. We're pleased to see such prompt action on their part.
ဒီတဲ့နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်တိုင်းရင်းဒေသကထိုးစစ်တွေကိုရက်ဆိုင်မှုမြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲ့ကတက်မတော်ကိုတောင်းဆိုလိုက်ပါတယ်။ARD တိုင်းနဲ့ရန်ကုန်တိုင်းမှာတော့အာဇာနီဆိုတဲ့စကားလုံးကိုမတုံ့ရဘူးဆိုပေမဲ့ကရီးအာဇာနီနေ့အကြောင်းကျင်းပကြပါတယ်ဒီလိုသတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မဆုမြတ်မွန်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ဟောင်ကောင်ကျွန်းမှာဒီမိုကရေစီရေးတောင်းဆိုဆန္ဒပြနေကြတဲ့ထောင်နဲ့ခြေတဲ့ပြည်သူတွေဟာဒီကနေ့လေစိတ်မှာဆန္ဒပြခဲ့ကြတော့လေရင်ခီးစဉ်အများပြဖြတ်တင်းလိုက်ရပါတယ်ကမ္ဘာမှာလေရင်အတက်အစင်အများဆုံးလေဆိပ်တွေထဲမှာတစ်ခုအပါအဝင်ဖြစ်တဲ့ဟောင်ကောင်လေဆိပ်ကဆန္ဒပြပွဲအတွင်းညံ့တဲ့အထိအကြမ်းဖက်မှုတွေဖြစ်ပေါ်တဲ့ဆိုတဲ့သတင်းတွေတော့ထွက်မလာခဲ့ပါဘူး။တနင်္လာနေ့အစောပိုင်းကလမ်းမတွေပေါ်မှာဆန္ဒပြသူတွေကိုအထိကျုံနေနေတဲ့တပ်ဖွဲ့တွေကအမြဲယိုပုံနေရာဘာချီဆန်နေနဲ့ပြစ်ခတ်ခဲ့တာကြောင့်ဆန္ဒပြသူတွေဘက်ကအမြဲတောသားထွက်ခဲ့ကြပါတယ်။ဟောင်ကောင်ကျွန်းပေါ်ကရပ်ကွက်အတော်များများမှာထိခိုက်ဒဏ်ရာရသူဒါဇင်နဲ့ချီရှိခဲ့ပြီးမြို့တစ်ခုလုံးကလည်းမိကုန်းငွေတွေနဲ့ပြည်နေသလိုညဘက်ကိုရောက်လာတဲ့အချိန်ထိလုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်တံတွေကိုကြားနေရတယ်လို့ဆိုပါတယ်။ကျမရေးဆောင်ရှောက်မှုပေးနေတဲ့စေတနာဝန်ထမ်းတအုပ်ကလည်းမျက်လုံးကိုကြည်စံထိမှန်သွားခဲ့ပါတယ်။သတင်းတောက်တွေလည်းသူတို့ရဲ့ကောင်းတဲ့ခန္ဓာကိုယ်တွေကိုအယိုက်ခံခဲ့ကြရကြောင်းပြောပါတယ်။အခုဒီချိန်မှာလည်းလွန်ခဲ့တဲ့သတင်းပတ်အနည်းငယ်ကမြို့ရဲ့မြောက်ပိုင်းမှာတီရှပ်အင်ဂျီအဖြူတွေဝတ်ဆင်ထားသူတွေကဆန္ဒပြသူတွေကိုထုတ်တင်နဲ့လိုက်ရိုက်ခဲ့တဲ့နေ့တူလူအုပ်တစ်ခုကဆန္ဒပြသူတွေနဲ့ထိတဲ့ရင်ဆိုင်မှုတွေဖြစ်ခဲ့တယ်လို့ဆိုပါတယ်။
American ပြည်ထောင်စု Mississippi ပြည်နယ်တဲကအစားအသောက်ဆက်ရုံတွေမှာအထောက်အထားရှိတဲ့တရားဝင်နေထိုင်သူတွေကိုလိုက်လံရှာဖွေဖမ်းဆီးခဲ့တာနဲ့ပတ်သက်လို့အမိမြေလုံခြုံရေးဌာနအကြီးအကဲအကြီးအကဲကကာကွယ်ပြောဆိုလိုက်ပါတယ်။ဆက်ရုံ၅ခုမှာဝင်ရောက်ရှာဖွေဖမ်းဆီးခဲ့သူတွေက680တဲကဒီ200ဟာရာဇဝတ်ပြစ်မှုကျူးလွန်ထားတဲ့မှတ်တမ်းဝင်သူတွေဖြစ်တဲ့အတွက်မူလနိုင်ငံတွေကိုပြန်ပို့မယ်လို့ယာယီဝန်ကြီး Kevin McLennan က NBC ရုပ်သံသတင်းရဲ့ Meet the Press အစီအစဉ်မှာပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့တုန်းကမိဘတွေဖမ်းဆီးခံရလို့ဝမ်းထဲငိုကြွေးနေကြတဲ့ကလေးတွေရဲ့ပုံတွေကိုရုပ်သံသတင်းတွေမှာဖော်ပြခဲ့ကြတာပါဝင်းကြီးမက်ကလနန်ကတော့ကလေးတွေစောင့်ရှောက်ဖို့ကိစ္စကိုပါထပ်တွေ့ပြီးစီနင်းဖမ်းဆီးမှုတွေကိုတတိထားဆောင်ရွက်ခဲ့တယ်လို့ပြောပါတယ်ကလေးတွေကြောင့်ဖမ်းဆီးပြီးတနအီအတွင်းမှာ32ယောက်ကိုပြန်လွှတ်ပေးခဲ့တယ်လို့290ကိုလည်းတရက်အတွင်းမှာပဲပြန်လွှတ်ပေးခဲ့တယ်လို့လည်းဆိုပါတယ်Texas ပြည်နယ် El Paso မြို့မှာတနက်သမားရဲ့ပြစ်ခတ်မှုကြောင့်တောင်အမေရိကတိုက်နယ်ပွား22ယောက်သေဆုံးခဲ့ပြီးရပိုင်းကြမှာအခုလိုတရားမဝင်နေထိုင်သူတွေကိုရှာဖွေဖမ်းဆီးတာနဲ့ပတ်သက်လို့တော့အချိန်အဖြစ်မတင်တော့ဘူးလို့အမိမြေလုံခြုံရေးယာယီဝန်ကြီးကအတိအမှတ်ပြုပြောပါရယ်အထောက်အထားမရှိနေထိုင်နေသူတွေကိုအလုပ်လုပ်ခွင့်ပေးထားတဲ့လုပ်ငန်းတွေကိုအရင်အရေးယူရမယ်ဆိုတဲ့မှုရှိပေမဲ့အလုပ်ရှင်တွေကိုအရေးမယူဘဲတရားမဝင်အလုပ်သမားတွေကိုဖမ်းဆီးအရေးယူတာနဲ့ပတ်သက်လို့တော့ယာယီဝန်ကြီးကအလုပ်ရှင်တွေကိုနှောင့်ယှက်ပြီးအရေးယူသွားမယ်လို့သာပြောကြားခဲ့ပါရယ
် Belgium အခြေစိုက်ဆက်သွယ်ရေးကုမ္ပဏီတစ်ခုဖြစ်တဲ့Newtek ကမြန်မာစစ်တပ်ပိုင်း Mytel ကုမ္ပဏီနဲ့ပေါင်းစပ်လုပ်ကိုင်မှုတွေကိုရပ်ဆန့်လိုက်ကြောင်းကြေညာလိုက်ပါတယ်။ဒါဟာတိကျလွတ်လပ်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ UNFFM ကမြန်မာစစ်တပ်နဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေမလုပ်ကြဘူးတောင်းဆိုပြီးမြန်မာစစ်တပ်နဲ့ဆက်ဆံရေးဖြတ်လိုက်တဲ့ပထမဆုံးပြပကုမ္ပဏီတစ်ခုဖြစ်ပါတယ်။ကုလသမဂ္ဂရဲ့အကြံပြုချက်တွေကိုလိုက်နာတဲ့အနေနဲ့မြန်မာစစ်တပ်ကရှယ်ယာပိုင်ဆိုင်ထားတဲ့ Mytel Mobile ဖ ဖုန်းကုမ္ပဏီနဲ့ဆက်ဆံမှုတွေကိုဖျက်တောက်တော့မယ်လို့ဩဂုတ်လ6ရက်နေ့ရက်စွဲနဲ့ Newtek ကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။မြန်မာစစ်တပ်ကကျူးလွန်နေတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ရိုဟင်ဂျာတွေပေါ်ကျူးလွန်နေတယ်ဆိုတဲ့ချိုးဖောက်မှုတွေကိုတိထားရက်နဲ့သူတို့ကုမ္ပဏီရဲ့နှိပညာတွေကိုရောင်းချမှာမဟုတ်ကြောင်းလဲ Newtek ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။2018ခုနှစ်ဇွန်လ9ရက်နေ့မှာတရားဝင်ဖွင့်လှစ်ပြီးတိုင်းနိုင်ငံလုံးအတိုင်းအတာနဲ့မိုဘိုင်းဖုန်းဝန်ဆောင်မှုတွေကိုစတင်လုပ်ဆောင်တဲ့ Mytel ကုမ္ပဏီမှာ VNN စစ်တပ်ပိုင်း Viettel ကုမ္ပဏီကအစုရှယ်ယာ49%ခန့်နှုန်းမြန်မာစစ်တပ်ပိုင်းမြန်မာစီးပွားရေးကော်ပိုရေးရှင်း MEC လက်အောက်ခံ Star Height အများပိုင်းကုမ္ပဏီက28%ခန့်နှုန်းနဲ့ကုမ္ပဏီပေါင်း11ခုနဲ့ဖွဲ့စည်းထားတဲ့မြန်မာ National Telecom Holding Public Limited က71%ခန့်နှုန်းအသီးသီးပိုင်ဆိုင်ကြတာပါ2018ခုနှစ်ဇွန်လ9ရက်နေ့ကလုတ်တဲ့ Mytel ကုမ္ပဏီဖွံ့ဖွဲ့အခမ်းအနားကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်းအပါအဝင်တက်မတော်ထိပ်တန်းကောင်းဆောင်50လောက်တက်ရောက်ခဲ့ကြပါတယ
်။မွန်ပြည်နယ်ပေါင်မြို့နယ်မှာမိုးရေကြောင်းတောင်ပြိုကျမှုအတွင်းမှတေဆုံးသူ59ယောက်ထက်မနည်းရှိနေပြီးပျောက်ဆုံးနေသူတွေကိုလည်းဆက်လက်ရှာဖွေနေကြပါတယ်။မွန်ပြည်နယ်ရင်းကမြို့ရွာတွေတော်တော်များများမှာရေကြီးတဲ့ကန်ခံနေကြရတာဖြစ်ပြီးတော့အရေးပေါ်ကယ်ဆယ်ရေးစခန်းတွေမှာခိုးလုံနေကြရသူရေပိတ်ဒုက္ခတွေလည်းထောင်ထဲချီရှိနေပါတယ်။ပြီးခဲ့တဲ့သတင်းဘက်ကတမျိုးလုံးရေမြုပ်ခဲ့တဲ့ရေမြုပ်မှာတော့ဒီကနေ့ရေနည်းနည်းပြန်ကျသွားပြီမဲ့ကူညီကယ်ဆယ်ရေးတွေကိုဆက်လုပ်နေကြပါတယ်ရေဘေးဒဏ်အကြီးအကျယ်ခံထားရတဲ့တနင်္လာတိုင်းဘက်မှာလည်းမိုးများပြီးရေလွှမ်းမှုဒဏ်ကြောင့်တံတားတချို့ကျိုးပြက်ခဲ့တယ်လို့ကားလမ်းမတချို့လည်းရေမြုပ်သွားတာကြောင့်ဆက်သွယ်ရေးတွေပြတ်တောက်နေပါတယ်ဒါကြောင့်ကူညီကယ်ဆယ်ရေးအရေးပေါ်ကူညီတွေပို့ပေးဖို့အတွက်အခက်ကြုံနေကြပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမြန်မာနိုင်ငံအောက်ပိုင်းကမွန်ပြည်နယ်၊ကရင်ပြည်နယ်၊ပဲခူးတိုင်းနဲ့ AOD တိုင်းဘက်မှာလည်းမိုးသီးထန်စွာရွာပြီးရေကြီးရေရှမ်းဖြစ်နေတာကြောင့်ဒုက္ခသည်အများအပြားဒုက္ခရောက်နေကြပါတယ်။လာမယ့်ဒီသတင်းပတ်တွေမှာလည်းမုတ်တုံမိုးဆက်လက်အားကောင်းဖို့ရှိတာမို့မြေပြိုကျနိုင်ပြီးတော့ရေလွှမ်းမိုးနိုင်တဲ့ဒေသတွေကဒေသခံတွေအနေနဲ့အထူးသတိထားကြဖို့နဲ့မိုးလေဝသအရေးပေါ်သတိပေးချက်တွေကိုနားဆွင့်ထားကြဖို့အတွက်မိုးဇလနဲ့ဒီမိုးလေဝသပညာရှင်တွေကသတိပေးနေကြပါတယ်မြန်မာနိုင်ငံတဝန်းဂျွန်လနှောင်းပိုင်းကဆက်ပြီးတော့ရေကြီးရေရှမ်းမှုတွေကြောင့်လူဦးရေစုစုပေါင်း35,000ကျော်အိုးအိမ်ဆုံးခွာခဲ့ကြရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကသတင်းထုတ်ပြန်ထားပါတယ်
and then ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းနိုင်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဖီအမေကန်တန်ကတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျာအမေရိကန်ပြည်ထောင်စုကိုလာရောက်လိုကြတဲ့မြန်မာနိုင်ငံသားတွေခီးသွားလာရေးလွယ်ကူစေမဲ့ပြည်ဝင်ခွင့်ဗီဇာအစီအစဉ်တစ်ကိုစတင်လိုက်ကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်အမေရိကန်ကိုလုပ်ငန်းကိစ္စနဲ့ဖြစ်စေအလဲပတ်ခီးစဉ်အတွက်ဖြစ်စေသွားရောက်လိုသူတွေအတွက်ထုတ်ပေးတဲ့ပြည်ဝင်ခွင့်ဗီဇာ B1 နဲ့ B2 နှစ်ခုစလုံးကိုတပေါင်းနဲ့ရှောက်ထားနိုင်တဲ့အစီအစဉ်ကိုစတင်လိုက်တာဖြစ်ပါတယ်ဒီအစီအစဉ်တစ်အရာပြည်ဝင်ခွင့်ဗီဇာတစ်ကြိမ်ကို3လသက်တမ်းရှိမှဖြစ်ပြီးအမကန်ကြီးလည်းပေးစရာမလိုတော့ဘူးလို့ဆိုပါတယ်နိုင်ငံခြားခီးသွားလာမှုပုံများစေရေးအတွက်ရည်ရွယ်တဲ့အနေနဲ့အခုလိုပြည်ဝင်ခွင့်ဗီဇာရှောက်ထားလို့လွယ်ကူစေမယ့်အစီအစဉ်ကိုစတင်လိုက်ခြင်းဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးစကော့မာရှယ်ကပြောပါတယ်မနေ့2018ခုနှစ်အတွင်းအမေရိကန်ကိုသွားကြမယ့်မြန်မာနိုင်ငံသားတွေအတွက်ပြည်ဝင်ခွင့်ဗီဇာ14,000နီးပါးထုတ်ပေးခဲ့ပြီးဒါဟာ2015ခုနှစ်ကတည်းကစရင် 40 ရာခိုင်နှုန်းတိုးလာခြင်းဖြစ်ပါတယ်2019 2018ပညာသင်နှစ်အတွင်းမှာလည်းမြန်မာနိုင်ငံကကျောင်းသူကျောင်းသားစုစုပေါင်း 1,500 ကျော်အမေရိကန်မှာပညာသင်ကြားခဲ့ကြတယ်လို့ဆိုပါတယ်ဒါဟာအဲ့ဒီနှစ်မတိုင်ခင်ပညာသင်နှစ်ကတည်းကနိုင်ရှင်လိုက်ရင် 16 ရာခိုင်နှုန်းတိုးလာတာဖြစ်ပါတယ်တစ်ဖက်မှာလည်းအမေရိကန်ကနေမြန်မာနိုင်ငံကိုလာရောက်လည်ပတ်ကြတဲ့ခီးသွားအရေးအတွက်တိုးလာနေပြီးအခုနှစ်ပထမနေဝအတွင်းမှာတွင်အမေရိကန်နိုင်ငံသား35,000လာရောက်ခဲ့တာမှာအရင်နှစ်ကတည်းက300ခန့်တိုးလာတယ်လို့ဆိုပါတယ်
တောင်ကိုရီးယားရဲ့ယုံကြည်ရတဲ့ကုန်သွယ်မိတ်ဖက်နိုင်ငံစီးရင်ကနေဂျပန်ကိုဖယ်ရှားလိုက်ပြီးကုန်သွယ်ရေးဆိုင်ရာကန့်သတ်ချက်တွေပုံများတဲ့စီးရင်တစ်ထည်သွင်းလိုက်တယ်လို့တောင်ကိုရီးယားအစိုးရကဒီကနေ့ကြေညာလိုက်ပါတယ်အသစ်ဖန်တီးလိုက်တဲ့စီးရင်ကနိုင်ငံတကာစံချိန်ဆန်ညှုံးတွေကိုချိုးဖောက်တဲ့နိုင်ငံတွေရဲ့ပို့ကုန်တွေကိုထိန်းချုပ်ဖို့ရည်ရွယ်လောက်တဲ့စီးရင်ဖြစ်ပြီးစက်တင်ဘာလကျရင်စတင်အသက်ဝင်မယ်လို့တောင်ကိုရီးယားကုန်သွယ်ရေးဝန်ကြီးဆောင်ယောင်မိုကပြောပါတယ်ဂျပန်ကကုန်သွယ်ရေးအထူးအခွင့်အရေးပေးထားတဲ့နိုင်ငံစီးရင်တွေကနေတောင်ကိုရီးယားကိုဖယ်ရှားတာအပါအဝင်ဂျပန်နဲ့တောင်ကိုရီးယားကြားမှာကုန်သွယ်ရေးဆိုင်ရာအငင်းပွားမှုတွေဖြစ်နေချိန်မှာတောင်ကိုရီးယားကအခုလိုတုံ့ပြန်ဆောင်ရွက်လိုက်တာပါတောင်ကိုရီးယားအစိုးရရဲ့တမ်ပတ်ချက်အတင်းကြောင့်အတင်းစားမခံနိုင်တဲ့ပစ္စည်းမျိုးဂျပန်ကိုတင်ပို့မဲ့တောင်ကိုရီးယားလုပ်ငန်းတွေအနေနဲ့ခွင့်ပြုချက်ရဖို့15ရက်လောက်အချိန်ကြာနိုင်ပါတယ်ဂျပန်ကချမှတ်တဲ့မူသစ်ကလည်း ဩဂတ်လ28ရက်နေ့မှာစတင်အသက်ဝင်မှာဖြစ်ပြီးတော့တောင်ကိုရီးယားကိုတင်ပို့မဲ့ဂျပန်ကုမ္ပဏီတွေအနေနဲ့တချို့ကုန်ပစ္စည်းတွေပို့ခွင့်ကိုဂျပန်ကုန်သွယ်ရေးဝန်ဌာနစီမှတခုချင်းခွင့်ပြုချက်ယူရမှာဖြစ်ပါတယ်ဂျပန်နိုင်ငံရဲ့အမျိုးသားလုံခြုံရေးစိုးရိမ်မှုကြောင့်အခုလိုဆောင်ရွက်တာဖြစ်တယ်လို့ဂျပန်အစိုးရကအလေးထားပြောပါတယ်ဒါပေမဲ့ကိုရီးယားကိုဂျပန်ကိုလိုနီလုပ်ခဲ့စဉ်တုန်းကအာဓမအလုတ်ခိုင်းခံခဲ့ရတဲ့တောင်ကိုရီးယားတွေကိုဂျပန်ကုမ္ပဏီတွေကယော်ကြီးပေးရမယ်လို့တောင်ကိုရီးယားတရားရုံးတစ်ခုကဆုံးဖြတ်ခဲ့တဲ့အပေါ်မှာလက်တုံ့ပြန်တာဖြစ်တယ်လို့ကြဲကြဲပြန့်ပြန့်မြင်နေကြပါတယ်။ကမ္ဘာစီးပွားရေးအင်အားအကြီးဆုံးအဆင့်3မှာရှိတဲ့ဂျပန်နဲ့အဆင့်7ရှိတဲ့တောင်ကိုရီးယားတို့ကြားမှာကုန်သွယ်ရေးပဋိပက္ခတွေကြောင့်ကြေရိုက်ခတ်မှုတွေကြီးမားလာနိုင်တယ်လို့ခန့်မှန်းနေကြပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာဆက်ရှိနေကြဖြစ်နေတဲ့ပြည်တွင်းစစ်အဆုံးသတ်ရေးနဲ့အာဖဂန်ညီညာရေးဆွေးနွေးမှုတွေပြန်ဆန့်နိုင်ရေးသဘောတူညီချက်ရဖို့ရည်ရွယ်လှုပ်ဆောင်နေတဲ့တာလီဘန်နဲ့အမေရိကန်ကြားကရှစ်ကြိမ်မြောက်ဆွေးနွေးမှုတွေပြီးဆုံးသွားပါပြီ။ကိုယ့်ရဲ့ကြားကျင်းပခဲ့တဲ့ဒီဆွေးနွေးမှုတွေဒီနှစ်လနဲ့မနေ့ဆော့သောမှာပြီးဆုံးသွားကြောင်းတာလီဘန်ပြောခွင့်ရကပြောပါတယ်။ဆွေးနွေးမှုတွေဟာအသေးစိတ်ကြပြီးထိရောက်မှုရှိကြောင်းနောက်တစ်ဆင့်တက်ပြီးဆွေးနွေးမှုတွေလုပ်နိုင်ဖို့နှစ်ဖက်စလုံးကတက်ဆိုင်ရာအထက်လူကြီးတွေကိုတင်ပြသွားကြမှာဖြစ်ကြောင်းတာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကပြောပါတယ်။အဲ့ဒီတဲ့ပိုပြီးအသေးစိတ်ကိုသူ့ဘက်ကထုတ်ဖော်ပြောကြားခြင်းမရှိသလိုအမေရိကန်ရဲ့အဓိကစစ်ဆင်ညီနိုင်ရေးမှူးဇာမေခါလီဇတ်ကလည်းဆွေးနွေးမှုရဲ့ရလဒ်တွေကိုထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒါပေမဲ့ဩဂုတ်လ3ရက်နေ့မှာစတင်ခဲ့တဲ့ဆွေးနွေးမှုတွေကိုအဆုံးသတ်လိုက်ပြီးဖြစ်ကြောင်းဆွေးနွေးနေတဲ့ကာလအတွင်းဤပညာပိုင်းဆိုင်ရာအသေးစိတ်အချက်အလက်တွေကိုဆွေးနွေးခဲ့ကြပြီးအကျိုးရလဒ်တွေရှိခဲ့ကြောင်းနဲ့နောက်တစ်ဆင့်ဆွေးနွေးမှုတွေတိုင်ပင်ဖို့သူ့အနေနဲ့ဝါရှင်တန်ကိုပြန်နေပြီးဖြစ်ကြောင်းဇာမေခါလီဇတ်ကတွစ်တာကတစ်ဆင့်တင်းလာနေမှာရေးသားခဲ့ပါတယ်။
တရုတ်နိုင်ငံရှေ့ပိုင်းကိုဝင်ရောက်တိုက်ခတ်နေတဲ့လက်ကီမာတိုင်ဖုန်းမုန်တိုင်းကြောင့်သေဆုံးသူ44ယောက်ထက်မနည်းရှိနေပြီးတော့16ယောက်လောက်လည်းပျောက်ဆုံးနေပါတယ်။ဒီကနေ့တနင်္လာနေ့မှာအရှေ့ဘက်ပင်လယ်ကမ်းခြေဒေသရှန်တုံးနယ်ကိုဝင်တိုက်တဲ့မုန်တိုင်းကြောင့်မိုးသီးထန်စွာရွာပြီးတော့ရေတွေကြီးနေပါတယ်။အဲ့ဒီနယ်ထဲမှာ9ယောက်သေဆုံးပြီး9ယောက်ပျောက်ဆုံးတယ်လို့တရုတ်အစိုးရပိုင်ရှင်းဟွာသတင်းနဲ့မှဖော်ပြပါရရှင
်။တနင်္လာညအတွက်နောက်ဆုံးသိထားတဲ့နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံတစ်ဝက်မိုးများရေကြီးမှုတွေဖြစ်နေချိန်မှာပဲလက်တလောရေပေးတံအကြီးအကျယ်တင်နေတဲ့မွန်ပြည်နယ်ဘက်ကအခြေအနေကိုအရင်ဆုံးပြောပြပေးပါမှာ။နောက်မွန်ပြည်နယ်ပေါင်မြို့နယ်တွင်ကသဲဖြူကုန်းကြေးရွာမှာတော့မိုးများပြီးတောင်ပြိုကျတာကြောင့်အခုအချိန်ကြီးဆိုရင်သေဆုံးသူအရေအတွက်ကအယောက်60နီးပါးရှိသွားပြီလို့မိသက်ဦးစီးဌာနကပြောပါတယ်။မိုးစတိုက်ရွာနေတာကြောင့်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေအခက်အခဲကြုံနေရပါတယ်။အခြေအနေအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်မီခသတင်းပေးပို့ထားပါတယ်
။မွန်ပြည်နယ်အတွင်းနေရအနှံ့ပြားမှာပြီးခဲ့တဲ့ရက်ပိုင်းကစပြီးမိုးအပြင်းထန်ရွာတာကြောင့်ရေကြီးရေရှမ်းတာတွေဖြစ်ပေါ်နေချိန်မှာပဲလူသေဆုံးတဲ့အခြေအနေထိဖြစ်ခဲ့ရတာပါ။ပင်လယ်ပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းရဲ့အရှိန်ကြောင့်မြန်မာနိုင်ငံအနှံ့အပြားမှာမိုးရွာသွန်းနေပြီးမွန်ပြည်နယ်ပေါင်မြို့နယ်တဲဖြူကုန်းကျေးရွာမှာတော့မြေပြိုပြီးနေအိမ်တွေအောက်မှာပိတ်မိနေခဲ့ပါတယ်။သေဆုံးသွားသူတွေကလက်ရှိမှာပြန်ရှာတွေ့ထားတဲ့ခန္ဓာကိုယ်တွေရှိနေသလိုပျောက်ဆုံးနေသူတွေလည်းရှိနေသေးတဲ့အတွက်ဆက်လက်ပြီးရှာဖွေကယ်ဆယ်နေတယ်လို့ပေါင်မြို့နယ်ဒုတိယမိသက်ဦးစီးမှုဦးတင်တောင်းဦးက VOA ကိုပြောပြပါဗျာ။ဟုတ်လ
ား။ဆုံးတဲ့နေရာဒီနေ့ပေါ့ဒီနေ့ကတော့ကြာ3ဦးမှ2ဦးရထားပါတယ်။အဲ့တော့စနေနေ့55အထိပေါ့နော်။ရှားဖို့တွေ့ရှိမှုစုစုပေါင်း59ဦးရှိသွားခဲ့တယ်။ဘလို့ခက်ခဲလဲတော့ကျွန်တော်တို့တောင်ပြူရဲ့တဲ့အနေထားမျိုးမှာပေါ့လေ။ကျွန်တော်ဒီတောင်နေရာလဲကွာလို့ရွှွန့်နေများတယ်။ရွှွန့်နေမြေသားများရတယ်ကျွန်တော်တို့အတုံးလိုက်ခက်လိုက်ကြိုးရမှာတော့ကျွန်တော်ရှားဖို့ကြဲသေးလို့ရတယ်မှာတော့ပြင်ပြတာပေါ့။အခုကသူကရေမိုးရေများပြီးမှဆိုတော့ရွှွန့်ရပြောနှွင်ထဲမှာဆိုတော့လေအကုန်လုံးကသူကနေဟာနေမရှိဘူး။အကုန်လုံးအလုံးအပြည့်တော့နော်တော့မရှာတဲ့အနေထားမျိုးတွေတချို့ကြလည်းအခက်အခဲတွေရှိတယ်ခုနကတော့နော်တော့ရှာတဲ့အခက်အခဲပေါ့
တိတ်ဆုံးသူဥယေဆက်လက်တိုးပွားလာနိုင်ကြောင်းလည်းဥတင်တောင်းဦးကခံမှန်းထားပါတယ်လက်ရှိအခြေအနေမှာဤပညာပိုင်းအခက်အခဲတွေကြောင့်ရှာဖွေကယ်ဆယ်ရေးပိုင်းခက်ခဲမှုတွေရှိနေတယ်လို့ကုညီကယ်ဆယ်ရေးလှုပ်ဆောင်ပေးနေတဲ့ရှင်တန်ရေးလူမှုကုညီရေးအသင်းဥက္ကဋ္ဌဦးထွန်းထွန်းဦးကပြောပါတယ
်ဥပေါ်နေရတဲ့ခါကျတော့ကျွန်တော်တို့မနေ့ဆိုလို့ရှိရင်9နိုင်ရနေပေါ့မှာညဆိုလို့ရှိရင်9နိုင်8နိုင်ဒီပေါ့နော်ကျွန်တော်တူဖို့ပြရတယ်ဆိုတော့အဓိကတော့ကျွန်တော်ဒီမှာလုံနေပြီမဲ့လေညမောင်နာနဲ့ကျွန်တော်ဗာလဲစင်ဒီမှာမရှိပါဘူးခင်ဗျာဆိုတော့အထက်ကျဆုံးကတော့ကျွန်တော်ပင်လဲပင်ပန်းနဲ့နားစရာလဲနေရာမရှိဘူးမိုးရွာဆိုနေပူ၆လုံနေရတယ်မိုးရွာတော့ပူများပါလေဗျာဟောတော့ကျွန်တော်နားခိုးစရာနေရာလဲမှာကြောမဲ့ဆိုလို့ရှိရင်တော့ကျွန်တော်ခဏပြောတယ်ကျွန်တော်တို့ပြောမယ်ရွှေချင်တဲလေးတွေတူပြီးတော့မှာပဲအဲ့လိုပဲအဲ့ဒီအနေပေါ်မှာနေပြီးတော့မှကျွန်တော်ဒီမှာတော့လောလောဆယ်တော့ကျွန်တော်ရှာဖွေကျေသေးပေါ့နော်ကျွန်တော်မိသားတက်ဖွဲ့တွေရဲ့တော့ကျွန်တော်စစ်တက်ကအားရရဲ့ပေါ့နော်ကျွန်တော်အလုပ်ပူပေါင်းတော့မှာဒီမှာလုတ်ကင်နေရပါလေခင်ဗျာ
ပြီးခဲ့တဲ့ကြာသပတေးနေ့ညကစလို့မွန်ပြည်နယ်မှာမိုးသီးထန်ပြီးရေကြီးလာတာကြောင့်တချို့ဒေသခံတွေရေပေးလွတ်ရာတိမ်းရှောင်နေရတယ်လို့အများစုကတော့မိမိတို့နေအိမ်တွေမှာပဲနေနေကြကြတာပါလက်ရှိရေပေးနဲ့ပတ်သက်လို့မွန်ပြည်နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်မိကွန်ချန်က
အဲ့ဒါပဲကတော့ဟုတ်မှာပဲချမ်းမှပြီးတော့ကျွန်တော်တို့စမ်းသပ်ဖို့ပေါ့နော်အဲ့ဒီမှာကတော့အရောက်ကတော့ရှိရတော့တစ်ခုကတော့300ကျော်ပေါ့600တစ်ခုကောင်းဆိုရင်တော့600-900လောက်ရှိတယ်ပြီးတော့ဟုတ်မှာတော့ကျွန်တော်တို့ကအရောက်200လောက်ရှိတယ်ပေါ့အဲ့ဒါကတော့ရေကျဝိုင်းမိုးတိမ်ဝိုင်းတို့ပြန်တွေ့မှာတစ်ပြန်နေကြတာပေါ့နော်ရေတက်လိုက်တို့ကအဲ့စခန်းကိုပြန်ပြီးတော့ပုံကြောင်ပေါ့ပြောရတဲ့ပြန်ပြန်ပြီးနေတယ်ဘာသာဟိုရှိပဲကြတော့ခါရအိမ်ကြီးကသူ့ခြေတန်းခြေတွေသူ့အိမ်ကခြေတန်းခြေတွေဆိုတော့သူ့အိမ်မှာပဲသူ့နေတယ်ဒါမှရေရတဲ့ကြီးတယ်ပေါ့နော်အဲ့လိုမျိုးမျိုးတွေညစ်ညစ်ညစ်ပြီးနားမှာပေါ့နော်အဲ့ဒါလည်းအဲ့ဒါသုံးရကြီးတယ်လက်မော်ရဲသူ့ကဟိုမော်ကြီးရဲအပန်ကြီးရဲအဲ့ဒီတော့သုံးရကြီးတယ်အင်ဂျီကတော့အင်ဂျီကတော့ဟိုကတော့သူက240လက်ပန်ကြီးကို240စန္ဒာတွေကတော့အင်ဂျီ
ရေမြို့နယ်မကြီးကျေးရွာမှာလည်းရေကြီးမြေပြိုမှုတွေကြောင့်ကွန်းချံမှာနေထိုင်သူတအူးသေဆုံးခဲ့ကြောင်းဒေသခံသတင်းတွေကဖော်ပြထားကြပါတယ်။ရေမြို့၊ရန်ကြီးအောင်၊ရန်မြို့အောင်၊တိရိနန္ဒာရက်ကွက်တွေနဲ့ချောင်းတောင်ကျေးရွာတွေမှာရေနစ်မြုပ်ခဲ့ရပြီးရေဘေးဒုက္ခသည်2000နီးပါးရှိတာကြောင့်ကယ်ဆယ်ရေးစခန်း3ခုဖွင့်ထားရပါတယ်ရှင်။
မမေခာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာထွက်လာပြီးတဲ့နောက်ပိုင်းဒီဆက်သွယ်ရေးကုမ္ပဏီရဲ့ကြေညာချက်နဲ့ပတ်သက်ပြီးတင်ပြပေးကြပါမယ်ဘယ်ဂျီယံအခြေစိုက်နိုင်ငံတကာဆက်သွယ်ရေးကုမ္ပဏီ Newtek ကမြန်မာနိုင်ငံတွင်းမှာလုပ်ကိုင်နေတဲ့သူ့ရဲ့ဆက်သွယ်ရေးဝန်ဆောင်မှုလုပ်ငန်းတွေကိုရပ်တန့်မဲ့အကြောင်းကြေညာလိုက်တယ်လို့ဒါဟာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာထွက်လာပြီးတဲ့နောက်ပိုင်းပထမဆုံးအခုလိုမျိုးဆုံးဖြတ်လုပ်ဆောင်တဲ့ပြည်ပကုမ္ပဏီဖြစ်ပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွေချိုးဖောက်မှုတွေမှာအဓိကတာဝန်ရှိတဲ့မြန်မာစစ်တပ်နဲ့စီးပွားရေးအရာအဆက်အစပ်မလုပ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အကြံပြုချက်တွေကိုလိုက်နာပြီးအခုလိုလုပ်ဆောင်မှာဖြစ်ကြောင်း Newtek ကုမ္ပဏီကကြေညာချက်ထုတ်ပြန်ထားတာပါ။အကြောင်းပြေဆုံးကိုတော့မက်ခင်ဖြူထွေးပြောပြပေးပါရှင်။
ပြည်ထောင်စုနှစ်ကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွေရေးချိုးဖောက်မှုတွေအထူးသဖြင့်မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေကြောင့်ရွန်ဂျာမွတ်စလင်သိန်းနဲ့ချီအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ဖြစ်ရပ်တွေမှာအဓိကတာဝန်ရှိနေတဲ့မြန်မာစစ်တပ်နဲ့အဆက်အဆံမလုပ်ဖို့ကုလသမဂ္ဂကဖိအားပေးနေတာဖြစ်တယ်လို့မြန်မာနိုင်ငံအတွင်းလူခွေရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့အချက်အလက်ရှာဖွေရေးအဖွဲ့ကိုလည်းဖွဲ့စည်းထားတာပါဒီအဖွဲ့ရဲ့အကြံပြုချက်အတိုင်းမြန်မာစစ်တပ်တစိတ်တစ်ပိုင်းပိုင်ဆိုင်တဲ့ Mitel ကုမ္ပဏီနဲ့ဆက်ဆက်လုပ်ဆောင်နေတဲ့စီးပွားရေးလုပ်ငန်းအားလုံးရပ်ဆိုင်မဲ့အကြောင်း Belgian အခြေစိုက် Newtek ဆက်သွယ်ရေးကုမ္ပဏီကကြေညာလိုက်တာပါ Newtek ရဲ့အခုလိုဆုံးဖြတ်ချက်ကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကအဖွဲ့ဝင်တဦးဖြစ်တဲ့လူခွင့်ရေးရှေ့နေ Christopher Sidoti ကကြိုဆိုတဲ့အကြောင်းပြောပါတယ
် It's a very welcome decision. We're pleased to see such prompt action on their part.
တကယ်ကိုကြိုဆိုရမယ့်ဆုံးဖြတ်ချက်ပါသူတို့ကကုလို့မြင်းမြန်းဆန်းဆန်းတုံ့ပြန်လှုပ်ဆောင်တာဟာကျင်းနေဆရာကောင်းပါတယ်တခြားသူတွေလည်းအလားတူလိုက်ပါဆောင်ရွက်လာဖို့မျှော်လင့်ပါတယ
် Newtek ကုမ္ပဏီကတော့မြန်မာစစ်ကောင်းဆောင်တွေနဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေနဲ့မဆက်နွယ်ဖို့တိုက်တွန်းနေတဲ့ကုလသမဂ္ဂရဲ့အစဉ်ကန်စာထွက်လာပြီးမြန်မာစစ်တပ်နဲ့အခုလိုစီးပွားရေးအရာဆက်နွယ်မှုတွေကိုရပ်တန့်မဲ့အကြောင်းပထမဆုံးကြေညာတဲ့ကုမ္ပဏီဖြစ်ပါတယ်ဒါပေမဲ့ Britain ချင်းဆိုင်မြန်မာရေးလှုပ်ရှားဆောင်ရွက်နေတဲ့ Burma Campaign UK အဖွဲ့ညွှန်ကြားရေးမှူး Mark Farmana ကတော့Newtek ကုမ္ပဏီကိုလုပ်ငန်းတွေရပ်ဖို့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကတည်းကဖိအားပေးခဲ့ပေမဲ့လို့အစောပိုင်းတုန်းကတော့ဒါကိုလက်မခံတဲ့အပြင်ဖိအားပေးတိုက်တွန်းတဲ့သူတွေကိုတရားစွဲဆိုဖို့အထိချင်းချောက်ပြောဆိုတာတွေရှိခဲ့တဲ့အကြောင်းပြောပါရယ်။နောက်ဆုံးကုမ္ပဏီအတွက်မျက်နှာပြက်ပြီးနှစ်နာစရာဖြစ်စေမဲ့မလွဲမရှောင်တာအခြေအနေကြုံလာရတော့မှအခုလိုဆုံးဖြတ်ခဲ့တာလို့ဆိုပါရယ်။ဘလိုပဲဖြစ်ဖြစ်အခုဆုံးဖြတ်ချက်အတွက်ကြိုဆိုတဲ့အကြောင်းနဲ့ဆုံးဖြတ်ချက်အတိုင်းအမှန်တကယ်ဆောင်ရွက်မှုရှိမရှိဆိုတာကိုဆက်ပြီးတော့လေ့လာစောင့်ကြည့်ရအောင်မယ်လို့ Mark Farmana ကပြောပါရယ
်။This is the first company and so far the only company we are aware of that has made this decision
ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့စင်ကာစာထွက်လာပြီးနောက်ပိုင်းအခုလိုလုပ်ငန်းတွေချက်ဖို့ဆုံးဖြတ်တဲ့ပထမဆုံးကုမ္ပဏီဖြစ်တယ်လို့ကျွန်တော်တို့သိသလောက်ဒီကုမ္ပဏီတစ်ခုတည်းပဲရှိပါသေးတယ်ပြီးခဲ့တဲ့နိုဝင်ဘာလမှာသူတို့ကိုစပြီးတိုက်တွန်းဖိအားပေးခဲ့ခြင်းတော့ကသူတို့တုံ့ပြန်ခဲ့တာကိုကြည့်ရင်အခုလဲဆုံးဖြတ်တဲ့အတိုင်းတကယ်ပဲ Mindel ကုမ္ပဏီနဲ့မြန်မာစစ်တပ်နဲ့ဆက်ဆက်လုပ်ကင်နေတာတွေရမရဲဆိုတာကျွန်တော်တို့သေချာစောင့်ကြည့်လေ့လာရအောင်ပါပါအလားတူတခြားကုမ္ပဏီတွေကိုလည်းအခုလိုလိုက်ပါဆောင်ရွက်လာအောင်ကျွန်တော်တို့ဖိအားပေးရပါလိမ့်မယ်။မြန်မာစစ်တပ်ကိုဗန်နာငွေကြီးအရအထောက်ပံ့ဖြစ်စေတဲ့ကုမ္ပဏီနာမည်တွေ နောက်ဆုံးအချက်လက်တွေကိုကျွန်တော်တို့အဖွဲ့ရောကုလသမဂ္ဂကရောတိတ်မကြခင်မှာထုတ်ပြန်မှုရှိပါတယ်။သူတို့ကိုအများသိအောင်ထုတ်ဖော်ပြီးအရှက်ရစေတဲ့နည်းနဲ့ပြားပေးဖို့ပါ
။မြန်မာစစ်ကောင်ဆောင်တွေနဲ့စစ်တပ်နဲ့အကျိုးစီးပွားဆက်ဆက်လှုပ်ဆောင်နေတဲ့စီးပွားရေးလုပ်ငန်းတွေကို Dirty List လို့ခေါ်တဲ့မကောင်းတဲ့စီးပွားရေးလုပ်ငန်းများစီးရင်မှာထည့်သွင်းပြီးတော့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်တဲ့မြန်မာစစ်တပ်နဲ့စီးပွားဆက်ဆက်လုပ်ကိုင်တာဟာရှက်စရာလုပ်ရဖြစ်တဲ့ဆိုတာကိုအများသိအောင်လုပ်ပြီးကုလသမဂ္ဂနဲ့ဘာမာကမ်ပိန်း UK လို့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကဖိအားပေးနေကြတာပါ Newtek ကုမ္ပဏီကတော့ MyTen နဲ့ဒီအင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေကိုလက်တွဲလုပ်နေတာမှန်ပေမဲ့လို့သူ့ရဲ့လုပ်ငန်းတွေဟာမြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့ဆက်နွယ်မှုရှိနေတယ်ဆိုတာကိုမသိဘဲနဲ့လုံဆောင်ခဲ့တာဖြစ်ပြီးဒီလုပ်ငန်းတွေဟာလည်းကွန်ကွန်ဆက်သွယ်ရေးကုမ္ပဏီကနေတဆင့်လုပ်ခဲ့တာဖြစ်တယ်လို့ပြောပါတယ်အခုတော့မြန်မာစစ်တပ်တစိ့တစ်ပိုင်းပိုင်ဆိုင်တဲ့ MyTel ကုမ္ပဏီနဲ့လုပ်ငန်းအားလုံးရပ်တန့်သွားမယ်အကြောင်းနဲ့ဒီတဆင့်ကန်ခုံခုံကုမ္ပဏီက MyTel အတွက်လိုအပ်တဲ့ဝန်ဆောင်မှုတွေရှေ့လျှောက်မှာကန့်လန့်လာမယ်ဆိုရင်လည်းလက်ခံတော့မှာမဟုတ်တဲ့အကြောင်း Newtek ကုမ္ပဏီကထုတ်ပြန်ပြောဆိုထားပါတယ်ရှင
်။မက်ခင်ဖြူထွေးစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာငြိမ်းချမ်းရေးအလားအလာအခြေအနေဘယ်လိုရှိသလဲဆိုတာကိုကြည့်ရအောင်ပါ။အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဆွေးနွေးဖို့ကြံ့ကြာနေချိန်မှာပဲတိုက်ပွဲတွေကပြင်းထန်လာနေပြီးတော့ဒီလိုမျိုးဖြစ်တဲ့တိုက်ပွဲတွေဟာတွေ့ဆုံဆွေးနွေးဖို့ယုံကြည်မှုကိုကြာစင်းလာနိုင်စေတာကြောင့်ထိုးစစ်တွေကိုရပ်ဆိုင်းမှုမြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲကတက်မတော်ကိုတောင်းဆိုလိုက်ပါတယ်နိုင်ငံရေးတုံ့တက်သူတွေကတော့အမြန်ဆုံးတွေ့ဆုံဆွေးနွေးတာတွေမလုပ်နိုင်ဘူးဆိုရင်ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာစစ်ရေးပဋိပက္ခတွေပုံမကြီးမလာနိုင်ကြောင်းတုံ့တက်ကြပါတယ်။သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့အစိုးရရဲ့ PC ခေါငြိမ်းချမ်းရေးကော်မရှင်နဲ့ KIA ကချင် TNLA တအမ်းပလောင် MNDAA ကိုက AA ရခိုင်စတဲ့အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမှာမိတ်အဖွဲ့တို့ဟာဇွန်လကုန်ပိုင်းမှာတွေ့ဆုံဆွေးနွေးဖို့သဘောတူခဲ့ပေမဲ့တွေ့ဆုံမဲ့နေရာမတက်မတ်နိုင်တာကြောင့်ကြန့်ကြာနေခဲ့တာပါဒီလိုကြန့်ကြာနေချိန်မှာတိုက်ပွဲတွေပြင်းထန်လာနေကြောင်း TNL ခေါ်တအမ်းပလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ကဘုံမူတိုက်ကျော်ကပြောပါတယ
်ဒီနောက်ပိုင်းမှာတော့ဒီဆက်ပြီးတော့ဒီစီစီကဒီနောက်တော့လုံးလာလုံးအစီအမံပြေနိုင်တဲ့နေရာပဲသူကချိန်နေရအောင်နော်ဒီအရဘယ်လိုမှမဖြစ်နိုင်ဘူးလို့လည်းမှတ်ထုတ်ပြရဆုံးမှုတွေဆိုဒီစုစုလို့ကဒီနောက်တော့ခက်ခဲရှိတယ်ဒီအချိန်မှာဒီဒီမှာတမလို့အဲဒီဒီတာမှာတောက်လျှောက်သူစီတွေပြီးလို့တဲ့ဆက်လိုက်တက်ခဲ့တဲ့အကြမ်းမှုဒီအတော်သေးမှာဒီလိုပဲမှာတက်ွဲပူပြီးပြင်းထန်လာတာဖြစ်တယ
်ပြင်းထန်လာတဲ့စီအခြေအနေဟာတွဲဆုံဆွေးနွေးရေးအတွက်ယုံကြည်မှုကြာစင်းနိုင်တာကြောင့်ထိုးစစ်တွေရပ်ဆိုင်ဖို့တောင်းဆိုကြောင်းလဲဘုံမူတက်အိုက်ကျော်ကဆက်ပြောပါတယ
်ဒီတက်ွဲပူပြီးပြင်းထန်လာတဲ့အတွက်ဒီဆိုပြည်သူ့မျိုးတွေဒီတဖက်နဲ့တဖက်ရဲ့ဒီမှုကိုပုံပြီးဆိုရရောက်စီနိုင်တယ်အဲ့ဒါမျိုးဒီမြန်မာတမန်တော်ထုတ်စစ်ကိုရှော့ပြီးလို့ရအဲ့ဒီမျိုးကျွန်တော်ကတဘောထားထုတ်ပြန်တာဖြစ်တယ
် TNLA တအမ်းပလောင် MNDAA ကိုကန့်နဲ့ AA ရခိုင်အဖွဲ့တွေရဲ့ထုတ်ပြန်ချက်မှာရှမ်းပြည်နယ်မြောက်ပိုင်းမှာဩဂုတ်လအတွင်းအနည်းဆုံးတိုက်ပွဲ10ချိန်ဖြစ်ခဲ့ကြောင်းနဲ့ရခိုင်ပြည်နယ်အတွင်းတမရော်ရဲ့ထိုးစစ်ဟာအမြင့်ဆုံးအခြေအနေမှာရှိကြောင်းနဲ့ဒီထိုးစစ်တွေကိုအမြန်ဆုံးရပ်တန့်ဖို့တောင်းဆိုကြောင်းဖော်ပြထားပါတယ်ဒီထုတ်ပြန်ချက်အပေါ်တမရော်ဘက်ကတုံ့ပြန်ချက်ကိုတရားဖို့အတွက်တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုကို VOA ကဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းအဆက်သွယ်မရခဲ့ပါဘူးတမရော်ကငြိမ်းချမ်းဆွေးနွေးဖို့အတွက်ကချင်နဲ့ရှမ်းပြည်နယ်မှာစီရေးလှုပ်ရှားတာတွေကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးရပ်ဆိုင်ခဲ့ကြောင်းနဲ့ဒီလိုရပ်ဆိုင်ထားချိန်မှာတိုက်ပွဲဖြစ်ပွားတာဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတမရော်ကတတ်မှတ်ထားတဲ့ငြိမ်းချမ်းမှုကိုမလိုက်နာဘဲနှဲကြောလှုပ်ရှားတာလူသစ်စုဆောင်တာစတာတွေကြောင့်ဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်နိုင်ငံရေးလေးလာတုံးသက်သူဦးမောင်မောင်ဆိုကတော့အစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြားမှာအ мян ဆုံးတွဲဆုံဆွေးနွေးဖို့လိုအပ်နေကြောင်းအခုလိုပြောပါတယ်
တွဲဆုံဆွေးနွေးမှုကတကယ်ကမလုပ်နိုင်တာကြားရရတွဲဆုံဆွေးနွေးမှုလုပ်ရင်လည်းပဲဒီတိခတ်ရဆိုင်နဲ့ပတ်သက်ပြီးတော့ပြည်ပြည်ဆိုင်ရာဆွေးနွေးနိုင်မှာမဟုတ်အပြန်အလှန်ပို့ဆိုပြီးတဲ့ဆက်နေရှိတာ哦အဲ့ဒီအချိန်မှာအစစ်ကြီးညာလည်းတိုက်ပွဲဖြစ်တယ် TNL လည်းတိုက်ပွဲဖြစ်တယ်ကုကန်လည်းတိုက်ပွဲဖြစ်တယ်ကရင်လည်းတိုက်ပွဲဖြစ်တယ်ပေါ့ဆန်းပြည်မြောက်ပိုင်းမှာအဲ့ဘယ်ဖြစ်လာတဲ့အခါကျတော့ကုလနဲ့ကုလနဲ့ဆိုတော့နှစ်ဖက်ဆုံးကပြောကြတာပဲ။တူတူဆွေးနွေးမှုရှိရင်တော့အားလုံးကတော့ကိုယ့်ဘက်ကမှန်နေစေဘက်ကလည်းရပ်ပြီးပြောကြတာပေါ့။အဲ့တော့အခုပြဿနာရဲ့အခြေအနေကငံလုံးတူဆွေးနွေးဖို့ပဲ။တော့ဘယ်နေရာမှာပဲဖြစ်ဖြစ်ပေါ့နော်။ငံလုံးတူဆွေးနွေးရည်ပြဿနာမဖြစ်ရှင်းနိုင်ဘူးဆိုလို့ရှိရင်တော့ဒီပြဿနာပိုပြီးတော့ကြီးကျယ်သွားနိုင်တယ်လို့ထင်ပါတယ်။
အစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြားဆွေးနွေးပွဲတွေကြန့်ကြာနေတဲ့အဓိကအချက်ဟာရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ဆက်စပ်နေနိုင်ကြောင်းလည်းသုံးသပ်ပါတယ် တမ်မတော်ကညဉ့်ချမ်းရေးဆွေးနွေးဖို့အတွက်စီးရဲလှုပ်ရှားတာတွေရပ်ဆိုင်ကြောင်းကြေညာထားတဲ့ကာလဟာဒီလကုန်မှာတက်တန်းပြေမှာဖြစ်ပေမဲ့လက်ရှိအချိန်ထိတော့နှစ်ဖက်ထပ်မံတွေ့ဆုံဆွေးနွေးဖို့အတွက်မညီနိုင်နိုင်ကြသေးပါဘူး
။ကိုမိုးစော်ပြပြပေးသွားတာပါရှင်။ဒီကနေ့ကရစ်အာဇာနီနေ့ကျင်းပကြတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။69ချိန်မြောက်ကရစ်အာဇာနီနေ့အခမ်းအနားကိုရန်ကုန်မြို့အပြင်ကရင်တိုင်းရင်းသားအများပြားနေထိုင်ရာဒေသတွေမှာတနင်္လာနေ့ကကျင်းပကြပါရယ်။ ARD တိုင်းဒေသကြီးနဲ့ရန်ကုန်မှာတော့အာဇာနီဆိုတဲ့စကားလုံးကိုမတုံးရဘူးဆိုပြီးတားမြစ်ပိတ်ပင်ခဲ့ပေမဲ့လည်းကရစ်အမျိုးသားခေါင်းဆောင်ကြီးကြဆုံတဲ့အထိမ်းမတ်နေ့အဖြစ်နဲ့ကရစ်အာဇာနီနေ့လို့သုံးဆွဲပြီးအခမ်းအနားကျင်းပကြတာပါ။စစ်မှန်တဲ့ပြည်ထောင်စုတရက်ပေါ်ထွန်းလာတဲ့ဒီကနေ့လို့အခြေအနေမျိုးမှာကရင်အာဇာနီနေ့ဆိုတဲ့စကားလုံးသုံးခွင့်ရှိဖို့ဟာလူမျိုးစုတွေနဲ့ပတ်သက်တဲ့သဘောထားကိုထင်ဟပ်စေတယ်လို့လည်းဆိုကြပါတယ်။အကြောင်းပြေဆုံးကိုကိုအောင်အောင်ကတင်ပြပေးထားပါတယ်
။ရန်ကုန်မြို့မဟာဗန္ဓုလပန်းချီရှိမှာဒီကနေ့ကျင်းပတဲ့ကရင်အာဇာနီနေ့အခမ်းအနားကိုတော့လူပေါင်း900ထက်မနည်းတက်ရောက်ခဲ့ပါတယ်။ဒီကနေ့အခမ်းအနားမှာလည်းကရင်အာဇာနီနေ့ဆိုပြီးတော့ရေးသားထားတဲ့စိုက်မှုတွေကိုကိုင်းပြီးတော့အခမ်းအနားကျင်းပခဲ့ကြတာပါ။ARD တိုင်းဒေသကြီးအစိုးရကနေကရင်အာဇာနီနေ့ကျင်းပရမှာအာဇာနီဆိုတဲ့စကားလုံးကိုမသုံးဖို့ဒေသရင်းကကရင်အဖွဲ့အစည်းတွေကိုစာပေးပို့ခဲ့တယ်လို့ရန်ကုန်မှာကျင်းပတဲ့အခမ်းအနားမှာလည်းဒီစကားလုံးမသုံးဖို့သက်ဆိုင်ရာအာဏာပိုင်တွေကပြောကြားခဲ့တယ်လို့အခမ်းအနားဥဆောင်ကျင်းပသူတူဖြစ်တဲ့ကရင်မျိုးသမီးအစည်းအရုံး KWU အဖွဲ့ဥက္ကဋ္ဌနောဦးလှကအခုလိုပြောပါရတယ်
အာဇာနီချုပ်ပါဆိုပြီးတော့ جماعه ခေါ်ညီနေတယ်လေ။မိမိမျိုးရင်းငန်းမှာစကားမျိုးကခေါ်ညီတယ်။ခေါ်ညီတဲ့က جماعه ဆိုရင် جماعه တို့ကိုအကြောင်းပြချက်ပေးပါ။ဒီနေ့လေ جماعه ပြင်ရမယ်မပြင်နိုင်ဘူးနော်။အကြောင်းပြချက်မပေးနိုင်ပါဘူး
။ကရင်တိုင်းရင်းသားခေါင်းဆောင်တူဦးဖြစ်တဲ့စောပါဦးကြီးကြာဆုံးတဲ့ရက်ကိုကရင်အာဇာနီနေ့ဆိုပြီးတော့သတ်မှတ်ကျင်းပတာပါ။စောပါဦးကြီးဟာမြန်မာနိုင်ငံလွတ်လပ်ရေးမရခင်ကရောလွတ်လပ်ရေးရပြီးနောက်ပိုင်းမှာပါကရင်တိုင်းရင်းသားတွေအတွက်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့အစဉ်တစိုက်တောင်းဆိုခဲ့သူလည်းဖြစ်ပါတယ်။ဖာစာပါလာအစိုးရလက်ထက်1950ဩဂုတ်လ12ရက်နေ့မှာတော့စစ်တပ်နဲ့ဖြစ်ပွားတဲ့တိုက်ပွဲအတွင်းကရင်တိုင်းရင်းသားခေါင်းဆောင်စောပါဦးကြီးကြာဆုံးခဲ့ပါတယ်။ကရင်ပြည်သူ့ပါတီဒုက္ခစောစေဝါကအခုလိုပြောပါတယ
်။အပြားမျိုးသားရေးအတွက်ခွင့်ရရရှိဖို့အတွက်ဒီနေ့ရရှိဖို့အတွက်သတိရတဲ့ဥဆောင်မှုတော့လို့တဲ့ပုဂ္ဂိုလ်လေဥဆောင်မှုလို့တဲ့ပုဂ္ဂိုလ်ကတော့လို့ရခဲ့ရင်ပေါ့ဗျာကြဆုံးသွားတဲ့အတွက်ဒီပြည်ဒီလူကတော့တကယ်မကြီးကျုံးမရဖြစ်တယ်ပေါ့ဗျာအဲ့ဒီပေါ်မူတည်ပြီးတော့ဒါတို့သူ့ပေါ်တော့တကယ်သူကြားပုဂ္ဂိုလ်တယောက်နဲ့တတ်မှတ်ခြင်းဖြစ်ပါတယ်
2018နှစ်စမိုင်းလုံးကလည်းကရင်ပြည်နယ်အတွင်းစောပါဦးကြီးရုတ်တုစိုက်ထူဖို့ဆောင်ရွက်တာကိုဒေသခံစစ်တပ်ကတားမြစ်ခဲ့တာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းမကြေမနက်ဖြစ်ခဲ့ကြတာပါမြန်မာနိုင်ငံမှာစစ်မှန်တဲ့ပြည်အောင်စုတရက်ပေါ်ထွန်းလာဖို့ပြည်ရင်းစစ်ရစဲဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရကတိုင်းရင်းသားတွေနဲ့ညီညွတ်ရေးဆွေးနွေးပွဲတွေကျင်းပနေတဲ့ချိန်ထဲမှာဒီတိုင်းရင်းသားတွေရဲ့သဘောထားဆန္ဒကိုလက်တွေ့ကျကျအလေးထားအသိမှတ်ပြုဖို့လိုကြောင်းဒီကနေ့အာဇာနီနေ့အခမ်းအနားတက်ရောက်ခဲ့သူစင်နာကြီးလူမှုသဟဇာတာဖော်ဆောင်ရေးအဖွဲ့ကကိုသက်ဆွေဝင်းကအခုလိုပြောပါရယ
်ဒီကစစ်တပ်နဲ့ဆိုင်တဲ့ဒီပါမဟုတ်အစိုးရနဲ့ဆိုင်တဲ့ဒီပါအစိုးရရဲ့နိုင်ငံရေး political ဝင်ပေါ်မှာအများကြီးမူတည်တယ်စစ်တပ်ကဘာဖြစ်နေလဲဆိုတာမျိုးမရှိပြီးတော့ဒီ excuse တွေကလည်းမလိုဘူးသူတို့ကိုယ်တိုင်ကလူပိုင်မျိုးနဲ့တိုင်းသားတွေအနေထားတွေအတိအမှတ်မပြုချင်တာဒါကြီးအများကြီးကျွန်တော်တွေ့ရတဲ့အခါကျတော့ဒါအင်မတန်ကိုရှက်ဖို့ကောင်းတဲ့ကိစ္စအင်မတန်ကိုပဲသဘောထားသေးသိမ့်လို့ရကြတဲ့ဒီအပြုမှုတစ်ခုအနေနဲ့ကျွန်တော်တို့အနေနဲ့ယူဆတယ်ခင်ဗျာ
မွန်ပြည်နယ်ဘလူးကျွန်းအနီးကချောင်းဆောင်တရားကိုဒေသခံတွေကကန့်ကွက်နေတဲ့ကြားကပဲဘိုးကျောင်းဆန်းတရားဆိုပြီးတော့အမိပေးခဲ့တာကရင်ပြည်ပြည်လို့လဲဒေသခံတွေခေါ်ဆိုသုံးဆွဲကြတဲ့ကယားပြည်နယ်မြို့တော်လိုက်ကောမှာဘိုးကျောင်းကျေးရွာစိုက်ထူတာကိုဒေသခံတွေကအကြီးအကျယ်ဆန္ဒပြကန့်ကွက်ကြတဲ့အတွေ့အစိုးရကဒီဆန္ဒပြပွဲတွေကိုပြစ်ခတ်နှိမ်နင်းခဲ့တယ်လို့ဥဆောင်သူတွေကလည်းဖမ်းဆီးထောင်ဒဏ်ချမှတ်ခဲ့မှုပါတယ်ဒီနှစ်ကြာရောက်တဲ့ကရင်အာဇာနီနေ့အခမ်းအနားကိုတော့ကရင်ပြည်နယ် ARD တိုင်းရန်ကုန်တိုင်းတနင်္သာရီတိုင်းနဲ့ပဲခူးတိုင်းတွေမှာကျင်းပကြတာမှာဒီအခမ်းအနားကျင်းပစဉ်သက်ဆိုင်ရာကလာရောက်ကန့်သက်ပိတ်ပင်တာမျိုးတော့အခုချိန်ထိမကြားခဲ့ရသေးပါဘူးခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဩဂုတ်လ12ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့ခလိုင်းဒိုမီတာ2532နဲ့51တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေကိုစက်တိုက်နားဆင်ရမှာပါစီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတတ်တတ်အောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
မတူညီတဲ့ကွဲပြားမှုရှိတဲ့ခံယူချက်တွေယုံကြည်ချက်တွေသဘောထားတွေကိုဖြစ်နေညိုင်းအခြေရှာနိုင်တဲ့အရေးချင်းဟာအောင်မြင်မှုအတွက်အရေးကြီးတယ်ဆိုတာပါပဲ
ဒေါက်တာဇာနီထွန်းရဲ့ယုံကြည်ရာဖြစ်ပါတယ်ရှင်နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်အခုအရင်ဦးဆုံးအပတ်စဉ်ခန္ဓာတွေကစီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါတယ်ကမ္ဘာရွှေဈေးတက်မှုပေါ်မှာမူတည်ပြီးတော့မြန်မာနိုင်ငံမှာလည်းရွှေဈေးတွေကတရိပ်ရိပ်တက်လာနေတဲ့အပြင်ပြည်ရင်းရွှေထုတ်လုပ်မှုကလည်းကျဆင်းနေတဲ့အကြောင်းရွှေနန်းတော်စိန်ရွှေရတနာဆိုင်ပိုင်ရှင်ဒေါက်တာအောင်ကျော်ဝင်းကပြောဆိုလိုက်ပါတယ်။အိမ်ချံပြင်းတဲ့ရွှေကိုအဓိကဝယ်ယူစုဆောင်းနေရှိတဲ့မြမတွေကြားမှာတော့လက်တလောပြောင်းလဲမှုတွေကဘာတွေရှိနေပါသလဲ။ဒီအချက်ကြောင့်မြမစည်းပွားရေးအခြေအနေတွေပေါ်မှာဘလို့ရိုက်ခတ်မှုတွေရှိနေပါသလဲ။လာမယ့်နှစ်ပိုင်းတွေအတွင်းမှာပြည်တွင်းစည်းပွားရေးအလားအလာဘလို့ခံမှန်းနိုင်ပါသလဲဆိုတာတွေကိုတော့ရွှေနန်းတော်စိန်ရွှေရတနာဆိုင်ပိုင်ရှင်ဒေါက်တာအောင်ကျော်ဝင်းကို VOA Washington DC ရုံးမှာဦးတန်းလွင်ထွန်းကတွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့စီးပွားရေးခန်းနာမှာနားဆင်နိုင်ပါတယ်ရှင
်ဟုတ်ကဲ့ဒေါက်တာအောင်ကျော်ဝင်းခင်ဗျကျွန်တော်တို့ဒီအမေရိကန်ကိုရောက်တုန်းမှာ VOA ကိုလာလဲပြီးတော့ခလူကိုအင်တာဗျူးခွင့်ပေးတာကျေးဇူးပဲ
အာကျွန်တော်တို့ကလည်းကြုံတုံးအင်တာဗျူးခံရတာကျေးဇူးပ
ါဒီလိုဒီရွှေဆိုင်နေလက်ဝဲရတနာဆိုင်နေနဲ့ပတ်သက်လို့ကျွန်တော်စိတ်ဝင်စားတဲ့ချက်ကရွှေကိစ္စပုံများတယ
်အ
ဓိကအဖြစ်ဘာလဲဆိုတော့မြန်မာဒလိထုံးစံပါပေါ့နော
်ဟာ
ဒီပတ်စံအရင်းနှီးနည်းနည်းရှိလို့ရှိရင်မြေဝယ်ပြီးတော့အဲစုဆောင်းထားတယ်ဒါမှမဟုတ်လို့ရှိရင်ရွှေဝယ်ပြီးတော့စုဆောင်းထားတယ်ဆိုရင်ဒလိရလည်းရှိအောင်
ဟုတ်ကဲ့ပါ
အခုကမြေဈေးတွေတော်တော်လေးကိုမတည်မငြိမ်ဖြစ်တယ်ဆိုတော့ရွှေဝယ်ပြီးစုဆောင်းနေဆိုတဲ့ delay အထားရောဘယ်လိုအခြေအနေရှိလဲ
ဟုတ်ကဲ့ကျွန်တော်တို့မြန်မာလူမျိုးတွေကငိုရီကရှူလက်ချိုက်တယ်ခင်ဗျပြီးတော့ကျွန်တော်တို့မြန်မာမှာစကပုံရှိတယ်လေရှိရင်တစားပေါ့မရှိဝမ်းစားပေါ့ရှိတဲ့ပတ်စံလေးရှိရင်ရွှေလေးဝယ်ထားမယ်ဝတ်လို့လည်းရတယ်နောက်စုလို့လည်းရတယ်ငွေလိုတဲ့အခါမှာရွှေက liquidity power အားကောင်းတာကိုချစ်ချင်းငွေဖြစ်တာပေါ့ဖြစ်တော့အခုနောက်မြေတဲ့မိခုံးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရွှေရတော့ဟိုးတုံးနေရဟိုးတုံးကဆိုတော့ကျွန်တော်တည်တဲ့လောက်တော့2000ခုနှစ်နောက်ပိုင်းမှာပို့ပြီးတော့ကျွန်တော်တို့ရဲ့ currency ကပို့ပြီးတော့ fluctuate ဖြစ်တဲ့အနှိမ့်မြင့်နေများတယ်ပေါ့နော
်
မြန်မာငွေတန်ဖိုးကကျကျလာများတယ်အဲ့လိုဖြစ်တဲ့အခါမှာပြည်သူပြည်သားတွေကငွေကိုတွေကရွှေကြိုက်တဲ့အလေးထားရင်အဲ့လိုမျိုးကိုယ့်ရဲ့ငွေကြီးကျဆင်းတာကိုကာကွယ်ဖို့အတွက်ဆိုပြီးတော
့
ငွေမစုဘဲနဲ့ရွှေကိုစုတယ်စုတဲ့အခါမှာကျတော့ဟိုးတုံးကတော့မအခောက်တုံးစုတဲ့လူရှိတယ်နောက်အထည်ဆိုတဲ့အရောရက်တက်တာတဲ့အထည်တွေကိုစုတာပေါ့နော
်
အဲ့လိုမျိုးပုံများတယ်ပေါ့သို့တော့အဲ့ဒီအလေးထားအခုနောက်ပိုင်းမှာမရှိဘူးလားဆိုတော့ရှိသေးတယ်သို့တော်တဲ့အဲ့ဒီအချိန်နဲ့ရှင်မယ်ဆိုတော့နည်းနည်းလေးတော့ယော့လာတယ်ဘာလို့လဲဆိုတော့အဲ့တဝါရှိနေတဲ့လူတွေရဲ့ဘယ်လိုပြောမလဲဝန်းဝေးเนาะငါပါချေးစင်းပါဝါပြီးတော့ရွှေစည်းအခုအချိန်မှာရှိနေတဲ့လူတူဦးချင်းစီရဲ့ဝင်းဝေ
း
နောက်ပြီးတော့ရွှေစည်းအဲ့ဒီအချက်ဒီပေါ်မှာမူတည်ပြီးတော့ရှိတော့ရှိတယ်သို့တော်ငကိုတဲ့ရှင်တော့နည်းနည်းလေးယော့သွားတယ်ဟိုးတော့ကတော့ပုံများတယ်ခင်ဗျဟုတ
်ကဲ့အခုလောလောဆယ်အားဖြင့်တော့ဒီရပိုင်းတွေဒီလာပိုင်းတွေကိုကြည့်မယ်ဆိုရင်ရွှေဈေးကတက်တက်လာတယ
်ဟုတ်ကဲ့
ခင်ဗျဆိုလို့ရှိရင် 73,600 လောက်တောင်ရှိမှာ
ဟုတ်တယ်ဟုတ်ကဲ့ခင်ဗျ
ခေါက်ရှည်တကြားတော့
မှန်ပါတယ်ခင်ဗျ
ဆိုတော့ဒီရွှေဈေးတက်လာတဲ့တရေပြန်တက်လာတဲ့အကြောင်းကဘာကြောင့်လဲခင်ဗျ
ရွှေဈေးတက်တဲ့အကြောင်းအရာတော့ကျွန်တော်တို့ကကြည့်လိုက်ရင်တော့အဓိကတော့ကမ္ဘာရွှေဈေးပဲကမ္ဘာရွှေဈေးကိုယ်တိုင်ကဒီ3-4 လအတွင်းဒီနှစ်ပိုင်းမှာပေါ့နော်တအောင်စားကို1100လောက်ထိကျသွားနေပေါ့အခုဆိုရင် 1440 1430အဲ့နာမှာကျွန်တော်တို့ဖြစ်နေတာတွေ့ရတယ်ဆိုတော့ကမ္ဘာရွှေဈေးကိုယ်တိုင်ကနံပါတ်1တက်တယ်ပေါ့ပြီးတဲ့အခါမှာကျွန်တော်တို့က ဟိုရွှေဈေးကိုတွက်တဲ့ခါမှာကမ္ဘာရွှေဈေးနဲ့ကျွန်တော်တို့ရဲ့မြန်မာငွေ currency ပေါ့ငွေလန်းနှုန်းနဲ့ပြန်ပြီးတော့ချိတ်ဆက်တဲ့ခါမှာအဲ့လိုချိတ်ဆက်ခါမှာကျွန်တော်တို့ရဲ့ဟိုတုန်းကတော့ကမ္ဘာရွှေဈေးကြာရင်ဗမာပြည်ရဲ့ငွေလန်းအိုနေပေါ့ US dollar exchange ကတက်တယ်ဆိုရင် US dollar exchange ကကျသွားတယ်ဒါပေမဲ့အခုနောက်ပိုင်းမှာကျွန်တော်တို့တိုက်ပြီးမှဘိုးဘန်းနေပြီးတော့အသေးချာလေးလုတ်တဲ့အခါမှာကျွန်တော်တို့ရဲ့ငွေတန်ဖိုးကပြောမယ်ဆိုရင်လွန်ခဲ့တဲ့နှစ်နှစ်သုံးနှစ်လေးငါးနှစ်တက်ဆိုင်တော့နည်းနည်းလေးငိမ်တဲ့ပတ်မှာဖြစ်နေတယ်ဥမာတဒေါ်လာကို1530ကနေပြီးတော့20ချားထဲမှာငိမ်နေတယ်အဲ့လိုမျိုးငိမ်နေပေါ့နော်ငိမ်တဲ့အခါကျတော့ဟိုဟိုတကယ်လို့ဒါဒေါ်လာဈေးမငိမ်ပဲနဲ့အတက်ကြကြရင်ပို့ပြီးတော့ဒီရွှေဈေးကမ္ဘာရွှေဈေးတက်တာနဲ့ဆိုပို့ပြီးတော့ဟိုကျွန်တော်တို့ပြည်သူတွေပိုဆာဖာဖြစ်မယ်ပေါ့နော်အခုတော့ငိမ်နေတဲ့အတွက်ကြောင့်နည်းနည်းလေးကျွန်တော်တို့ဘက်မှာခုတာခံတာရှိတယ်သို့တော့ရွှေဈေးတက်ရတဲ့အကြောင်းရင်းကတော့နံပါတ်1ကမ္ဘာရွှေဈေးပေါ့
ဒီရွှေဈေးတက်တာတွေဒီအခြေအနေကိုကြည့်လို့ရှိရင်မြန်မာစီးပွားရေးနဲ့ရောဘယ်လိုဆက်ဆက်ပြီးသုံးသပ်လို့ရအောင်လဲပြည်တွင်းစီးပွားရေးပေါ့ပြည်တွ
င်းစီးပွားရေးပေါ့
ဟိုအဲ့ဒါဟိုကျွန်တော်ပြောတာနိုင်ငံအဆင့်အရလို့မဟုတ်ဘဲနဲ့လူတူးချင်းစီဒါမှမဟုတ်ပြည်သူတွေအကြောင်းမှရှိနေတဲ့စီးပွားရေးအခြေအနေတွေနဲ့ရောဘယ်လိုဆက်ဆက်မလဲ
အခုဒါမှန်တာပြောမယ်ဆိုတော့ရွှေဈေးတက်တဲ့အတွက်ကြောင့်ပြည်သူတွေကတော့ဝယ်ဖို့တဲ့ပြန်ပြီးတော့ငွေဖော်ချင်ကြတယ်ခင်ဗျသူတို့ဝယ်ထားငွေဖော်ချင်တယ်ဘာလို့လဲဆိုတော့ကျွန်တော်တို့တည်တလောက်တော့ဒီတလအတွင်းမှာမြန်မာပြည်ရဲ့ရွှေဈေးက1600ကျပ်နှုန်းလောက်တက်တယ်ခင်ဗ
ျ
တက်တဲ့အခါမှာကျတော့တချို့တွေကမဝယ်ချင်တော့ရှိတဲ့ရွှေကိုပြန်လာပြီးတော့ရောင်းနေပေါ့ရောင်းပြီးတော့သူတို့ကားဝင်ဝယ်မယ်နောက်တစ်ခါကျတော့ home loan နဲ့အိမ်ဝယ်ဝယ်မယ်ဆိုတော့ပြောမယ်ဆိုတော့အယောင်းဝယ်တွေပါသွားတယ်ခင်ဗျပါသွားတယ်နောက်တစ်ခါကျကျွန်တော်အခုနပြောသလိုပေါ့ဒီရွှေဈေးကတော့တက်လာတယ
်
နောက်ပြီးတော့currency ကလည်းပြီးခဲ့တဲ့နှစ်နဲ့ဒီကြားထဲမှာ1500ကျပ်နှုန်းတော့ကျွန်တော်တို့ငွေချေးကျသွားတယ်ငွေဖောင်းပါတယ်ပေါ့ဒါပေမဲ့ရွှေဈေးတည်ပြီးခဲ့တဲ့နှစ်နဲ့ဒီနှစ်ရှိရင်တစ်ချက်သားကိုသသိန်းချော်ချော်กว่าသွားတယ
်
เนาะအဲ့လိုဖြစ်ပေမဲ့လူတဦးချင်းစီရဲ့ဝင်ငွေကအခုနောက်ငွေဖောင်းပွားတဲ့လောက်လူတဦးချင်းစီရဲ့ဝင်ငွေကမတက်လာဘူးခင်ဗ
ျ
မတက်လာတဲ့ခါမှာလူတွေရဲ့ purchasing power ကျသွားတယ်ဆိုတာကျွန်တော်တို့ရဲ့ရွှေနှန်းတော်မှာ15နှစ်ဇက်တိုက်ပေါ့ကျွန်တော်တို့ statistics တွေရှိတယ
်
ဟိုငွေချေးဘလောက်နဲ့ဘလောက်ကြားအဝယ်များတယ်ဥပမာ9သိန်းချားလား9သိန်းနဲ့10သိန်းချားလား10သိန်းနဲ့သိန်း50ချားလားအဲ့လိုမျိုးကျွန်တော် ratio တွေရှိတယ်ခင်ဗျအဲ့ဒီ percentage ကိုကြည့်လိုက်တဲ့အခါမှာပို့ပြီးတော့တိတိတသားတွေ့ရတယ်ဆိုတော့ရဲ့သဘောကတော့ခြုံပြောမယ်ဆိုရင်တော့တိုင်းပြည်စီးပွားရေးသည်ငြိမ်ပြီးတော့ဟိုအားပြော့နေတဲ့အနေထားမှာတော့တေချာပေါက်တွေ့ရတယ်လူတွေရဲ့ purchasing power ကျသွားတာကိုလည်းတွေ့ရတယ်
ဒီအချိန်နဲ့အခုဒီတိုင်းမှာဆက်သွားနေမယ်တော့လို့ထင်သလားဘာဖြစ်လာမယ်ထင်လဲ
ကျွန်တော်တို့ကတော့ market mechanism ရတော့ market ကြီးကတိတ်ပြီးတော့အေးသွားပြီဆိုတော့တစ်ချိန်မှာတော့နည်းနည်းတော့ပြန်လိုက်လာမယ်ပေါ့နော်ဒါပေမဲ့အဲ့ဒီလိုလိုက်ဖို့ကြတော့အခုနပြောတဲ့ဟိုနိုင်ငံတော်ရဲ့စီးပွားရေးမူဝါဒဒီနဲ့ဒါတွေကလည်းအကုန်လုံးချိတ်ဆက်နေတယ်ခင်ဗျအဲ့လိုချိတ်ဆက်တဲ့ကမ္ဘာလာမယ့်နှစ်မှာကျွန်တော်တိုင်မိမှာရွေးကောက်ပွဲလည်းရှိတယ်ခင်ဗျအဲ့လိုမျိုးရွေးကောက်ပွဲကာလတွေဆိုလဲတက်ဆိုင်ရာဟိုနိုင်ငံရေးပါတီတွေအလုပ်ချုပ်တဲ့အချိန်အစိုးရတွေအလုပ်ချုပ်တဲ့အချိန်နောက် investor တွေကလည်းစောင့်ကြည့်နေတဲ့အချိန်ဖြစ်တော့ကျွန်တော်ထင်တယ်ဒီ2020လောက်အထိတော့ဒီလိုမျိုးပဲသွားမလားဆိုတာတဲ့အနေထားလေးကျွန်တော်မြင်တယ်ခင်ဗျဘာလို့လဲဆိုကျွန်တော်ဒီနှစ် April လ January လတည်းကျွန်တော်သတိထားမိတယ် sales တွေကိုကြည့်လိုက်ကျွန်တော်သိပြီအဲ့လားဆိုရင်ဒီအရန်ရောက်ရတဲ့ဒီ January ကနေ April မှာ sales တွေတော်တော်လေးကိုငြိမ်နေပေါ့နော်ဆိုတော့ငကိုနှစ်တည်းနှစ်တည်းကိုမပြီးဘူးဆိုရင်တော့ဒီမိုးရင်းမှာပို့ပြီးတော့စင်းသွားမယ်ဆိုတာကိုကျွန်တော်တို့က psychologically တော့ကြိုးပြီးတော့ prepare လုပ်ထားတယ်ခင်ဗျာသို့တော့ကို prepare လုပ်တဲ့အချိန်မှာပဲအခုနပြောတော့ကမ္ဘာရွှေဈေးတက်တယ်အားနဲ့သွားတိုက်ဆိုင်တဲ့ကမ္ဘာမှန်းထားရတယ်နည်းနည်းလေးပို့ထပ်ပြီးတော့ကျသွားတယ်ခင်ဗျာအဲ့လားဆိုတော့ဒီပုံစံတော့ပဲသွားမယ်ဒီတဲ့မဆိုးဖို့ပဲကျွန်တော်တို့ကဆူတောင်းရမယ်ခင်ဗျာ
တော်တော်အောင်ကျွန်တော်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ thank you ပ
ါ
ဟုတ်ကဲ့ပ
ါဦးသားလွင်ထွန်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုမနေ့ပြန်အင်္ဂါမနေ့ခင်းမှလည်းပြန်လည်ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်အခုဆက်ပြီးတော့ blogger တွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီ Huawei smartphone တစ်ဒီမှာတော့ Google Play အပါအဝင် Google ရဲ့ဝန်ဆောင်မှုတွေ app တွေကိုထည့်သွင်းသုံးခွင့် license ကို Google ကုမ္ပဏီကရပ်ဆိုင်းခဲ့တာကတော့မြန်မာနိုင်ငံထဲက Huawei ဖုန်းသုံးနေသူတွေတဝက်လောက်ကိုပဲထိခိုက်လိုက်မယ်လို့မြန်မာနိုင်ငံနေဆောင်မှာလက်ကင်ဖုန်းတွေရောင်းချနေတဲ့လူကြီးမင်းဖုန်းဆိုင်ပိုင်ရှင်ကပြောပါတယ်ဘလို့ကြောင့်ပါလဲလက်ရှိမြန်မာနိုင်ငံရဲ့ smartphone ဈေးကွက်ထဲမှာ Huawei ကနံပါတ်1နေရာမှာရှိနေတာကြောင့်မို့လို့ Google ရဲ့ကန့်သတ်မှုတွေကြောင့် smartphone ရောင်းတဲ့သူတွေပေါ်မှာရောဘယ်လိုများထိခိုက်နိုင်ပါသလဲဆိုတာမဆုမျက်မှောင်က blogger တွေပြောသမျှအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်
American လုပ်ငန်းတွေနဲ့စီးပွားရေးမလုပ်ရလို့တားမြစ်တဲ့စီးရင်နဲ့မှာ Huawei Company ကို American အစိုးရကထည့်သွင်းခဲ့ပြီးတဲ့နောက် Google Company ကလူသုံးများတဲ့ app တွေကို Huawei smartphone တွေထဲမှာအသုံးပြုခွင့် license ကိုမေလ19ရက်နေ့ကရဆိုင်းလိုက်ပါတယ်။ Google ရဲ့ software, hardware နဲ့ဤပညာအထောက်အကူအားလုံး Huawei အသုံးပြုခွင့် license ကို Google ကရပ်လိုက်တာပါ။ဒါကြောင့် Android စနစ်သုံးဖုန်းတွေအတွက်လိုချင်တဲ့ app တွေကိုဝယ်ယူ download လုပ်နိုင်မယ်။ Google Play App Store အပါအဝင် Google ရဲ့ဝန်ဆောင်မှုတွေကို Huawei ဖုန်းသစ်သုံးသူတွေအသုံးပြုလို့ရတော့မှာမဟုတ်ပါဘူး။လက်ရှိအသုံးပြုနေကြတဲ့ Huawei ဖုန်းတွေအနေနဲ့ကတော့Google Play App Store ကနေရယူဝယ်ယူထားတဲ့ app တွေကိုဆက်ပြီးတော့ update လုပ်နိုင်လိုအပ်တဲ့လုံခြုံရေးဆိုင်ရာပြင်ဆင်မှုတွေကိုဆက်လုပ်နိုင်ကြမှာပါဒါပေမဲ့ဒီနှစ်နှောင်းပိုင်းကျရင် Google က Android စနစ်အသစ်ကိုထုတ်ရင်တော့ Huawei ဖုန်းတွေမှာ Google Map လိုလမ်းပြမြေပုံ app Gmail ကိုအဆင်ပြေပြေသုံးနိုင်မဲ့ app ရုပ်ရှင်ဗီဒီယိုကြည့်နိုင်မဲ့ YouTube app လိုလူသုံးများတဲ့ Google ရဲ့ app တွေကို Huawei ဖုန်းသစ်တွေထဲမှာထည့်သွင်းအသုံးပြုလို့ရနိုင်တော့မှာမဟုတ်ပါဘူး Android ကိုအဓိကသုံးနေတဲ့ Huawei ဖုန်းတွေအနေနဲ့open source ဖြစ်တဲ့အတွက် Android operating system စနစ်တစ်ကိုတော့ဆက်သုံးခြင်းသုံးနိုင်ပေမဲ့သူနဲ့ပတ်သက်တဲ့ဤပညာဆိုင်ရာအထောက်အကူတွေအပြင် Android နဲ့ Google ဝန်ဆောင်မှုတွေကို Huawei နဲ့ပူးတွဲလုပ်ပေးတော့မှာမဟုတ်ပါဘူးလက်ရှိကမ္ဘာလက်ကင်ဖုန်းဈေးကွက်မှာ Samsung ပြီးရင်ဒုတိယနေရာရထားတဲ့ Huawei အတွက်ဒါဟာအတော်လေးထိခိုက်နိုင်တယ်လို့ဤပညာဈေးကွက်ဆိုင်ရာလေ့လာသူတွေကသုံးသပ်နေကြပါတယ်အထူးသဖြင့် Google App တွေကိုအသုံးများတဲ့ဥရောပမှာ Huawei ရဲ့စီးပွားရေးအတော်လေးထိခိုက်မယ်လို့ခန့်မှန်းနေကြတာပါမြန်မာနိုင်ငံမှာလဲ Huawei smartphone တွေကအယောင်အသွက်ဆုံးဖုန်းတွေထဲမှာပါပါတယ်လက်ကင်ဖုန်းဈေးကွက်ထဲမှာလက်ရှိအယောင်အဆုံးနံပါတ်1နေရာမှာ Huawei ရှိတယ်လို့မြန်မာနိုင်ငံနယ်စုံမှာလက်ကင်ဖုန်းတွေရောင်းချတဲ့လူချင်းမင်းဖုန်းဆိုင်ပိုင်ရှင်ကိုပြီးစိုးထွန်းက VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်တော်တို့ဒီနေ့အကုန်လုံးကိုပြန်ပြီးတော့ comparison ရှင်းကြည့်တဲ့အခါကျတော့တကယ်တမ်းတော့ရောင်းကအကောင်းဆုံးကအခုချိန်ကြီးကတော့ Samsung ဖြစ်နေတော့ပဲရှိပါသေးတယ်။ဒါပေမဲ့အခုဒီနှစ်ပိုင်းမှာတော့ Huawei ရဲ့အကြောင်းအားကျွန်တော်တို့ကအရန်ပို့ပြီးတော့တက်လာတယ်ပေါ့နော်။အဲ့တော့ဒုတိယ level လောက်မှာလိုက်လာတယ်သဘောရှိပါတယ်အမ။
အဲ့တော့ smartphone ဝယ်တဲ့သူတွေပေါ့နော်အဓိကအပြင် Huawei ဖုန်းဝယ်တဲ့သူတွေကဖုန်းထဲမှာဘယ်လိုမျိုး app ပါတာကိုအဓိကကြည့်ပြီးတော့ဝယ်တယ်လို့ရောပြောလို့ရလဲရှင့
်။သူတို့ကတော့တကယ်တမ်းကျတော့အမကျွန်တော်တို့နိုင်ငံအနေနဲ့ကိုရှင်းကြည့်တဲ့အခါကျတော့ဒီHuawei ကိုသူတို့မြင်တဲ့အမြင်နှစ်မျိုးရှိတာပေါ့အမပထမတစ်မျိုးကတော့ဒီဈေးနှုန်းတက်တာတဲ့အနေနဲ့ဝယ်တာတစ်ခုရှိတယ်အခုနောက်ပိုင်းကျတော့သူက Huawei ကသူ့ရဲ့ technology ရလဲပြောင်းလိုက်တဲ့အခါကျတော့ဒီအမြင့်ဖုန်းလို့ခေါ်တာပေါ့ကျွန်တော်တို့ကဒီ high end ဖုန်း high end မှာပါဆိုတာတကယ်ကို class အမြင့်တွေကိုင်လို့ရတဲ့ဖုန်းတွေကိုပြန်ထုတ်လာတဲ့အခါကျတော့လူတွေကပြန်စဉ်းစားတဲ့အခါမှာအမသူတို့ရဲ့ camera ရဲ့ကောင်းတဲ့အချက်တွေ feature တွေပို့ပြီးတော့စုံလာတဲ့ဟိုကိစ္စတွေပေါ့အမူတည်ပြီးတော့သူကဝယ်ပါတယ်ခင်ဗျာဟိုအဲ့နဲ့ပတ်သက်ရင်တော့သူကနောက်ပိုင်းကျမှပဲလူတွေကဒီငကူရဲ့ပါတဲ့ app တွေဆိုင်သူကနောက်မှလာဒီ Google Play Store လို့ပါတော့ကနေ download ဆွဲချပြီးတော့မှဟိုပို့ပြီးတော့မှ install လုပ်ကြတာပို့ပြီးတော့များပါတယ်ခင်ဗျာအဲ့လိုရှိပါတယ်ခင်ဗျာဟုတ်ကဲ့
ခုတော့ဒီ Google ကသူ့ရဲ့ဒီ app တွေပေါ့ခုနပြောတဲ့ဒီ Google Play Store ကနေဝယ်ရတဲ့ app တွေယူရတဲ့ app တွေနောက်တစ်ခုကသူတို့ဒီ pre-install app တွေဟို Google Map တို့ Gmail တို့ YouTube တို့လိုမျိုး app တွေကိုနောက်ဆိုရင် Huawei ဖုန်းတွေထဲမှာသုံးခွင့်မပေးတော့ဘူးပေါ့လေဆိုတော့အဲ့လိုမျိုးလုံးလိုက်တဲ့အတွက်ကြောင့်မဟုတ်လို
့
ဟို Huawei ဖုန်းတွေအယောင်ပိုင်းမှာရောဘယ်လောက်ထိခိုက်သွားနိုင်တယ်လို့တွက်နိုင်ပါလဲရှင
့်ဝယ်ပြီးသား user တွေအနေနဲ့ Play Store ကနေစပြီးတော့ app ကြုတ်ချင်တဲ့ခံမိပါတယ်သူတို့အခက်ခဲစပြီးတော့ရှိလာနိုင်ပြီပေါ့ဒါမှလည်းအခုလောလောဆယ်မှာကတော့ 3 month spending နဲ့ကျွန်တော်တို့ရထားတယ်လို့လည်းကျွန်တော်တို့တည်ကြားထားတယ်ပေါ့နော်ကြားထားတဲ့အခါကျတော့ဒီချက်ချင်းတော့ effect ကိုမဖြစ်နိုင်ဘူးလို့ထင်တာပေါ့လေနောက်တစ်ခုကဘာလဲဆိုတော့ဒီ operation system ကို upgrade လုပ်တာခေရင်းတဲ့ကိစ္စရှိနေနောက်တစ်ခုကဘာလဲဆိုတော့သူတို့လိုချင်တဲ့ application တွေပေါ့ဒီ Google Store မှာထပ်ပြီးရှာဖို့အတွက်ကိုခေရင်းတဲ့ဥစ္စာမျိုးရှိတယ်ဆိုတော့ဒီ Huawei ဖုန်းကင်တဲ့ user တွေရဲ့ 50% လောက်ကတော့ဒီဟာကို impact ဖြစ်နိုင်သွားတယ်ခင်ဗျာနောက်ဆုံးသူကဟိုတခြား 50% ကတော့ကျွန်တော်တို့ဒီမှာဘယ်လိုလဲဆိုတော့၃၀လို့ပြောနေတယ်လေ user ရဲ့အနေထားရဟိုဒီလိုဟိုတက်တာလို့ပဲ၃၀တဲ့သဘောရှိတယ်ဒီ application ပုံမှာတိတ်ပြီးတော့ crazy ဖြစ်တဲ့ဟာမျိုးကမရှိတာမျိုးလည်းရှိတာပေါ့လေ
၃၀သူတွေကတော့လေခုနပြောသလိုထိခိုက်မယ်ဒါပေမဲ့အဓိကဒီဖုန်းရောင်းနေပေါ့နော်ကိုပြီးဆိုတော့လိုမျိုးဖုန်းရောင်းနေတဲ့သူတွေအတွက်ကဘယ်လောက်ထိဒါထိခိုက်သွားနိုင်မယ်လို့ရောပြောနိုင်ပါလဲရှင
့်ဟိုအဲ့ဒီဟာအနေနဲ့ကြည့်မယ်ဆိုတော့ကျွန်တော်တို့အနေနဲ့ကတော့အရန်တော့ထိခိုက်မယ်လို့မထင်ဘူးအဲ့လိုဆိုလေဟိုကျွန်တော်တို့တရုတ်ဖုန်းပဲပြောလိုက်ပြောကြပါတော့လေဒီ China က production လုပ်တဲ့ဖုန်းတွေမှာဆိုတော့တခြားကျွန်တော်ကဒီ Xiaomi ဆိုတဲ့ဟာမျိုးရှိတယ်။နောက် Oppo ဆိုတာရှိတယ် Vivo ဆိုတာလည်းရှိတယ်။အမှသူတို့ရဲ့ market share ကလည်းကျွန်တော် Huawei နဲ့ဟိုမတိတ်မရင်းကိုအပြိုင်လာနေကြတာပေါ့လေ။အဲ့ဒီခါကျတော့သူကပြောဆိုတော့ Dunia ဒီဟာမှမကြမ်းမနေဖြစ်ရမယ်ဆိုတဲ့ဟာမျိုးတော့လူတွေရဲ့စိတ်ထဲမှာတော့မရှိဘူးခင်ဗျာမရှိတဲ့အခါကျတော့ဒီကိစ္စမှာဟို Huawei မလိုချင်ဘူးတခြားပေါ်တွေဒီ Oppo တို့ Vivo တို့ strike ရှိတဲ့အတွက်ကြောင့်သူတို့ကတော့အရင် impact ဖြစ်နေလို့ယူဆထားပါဘူးခင်ဗျာအဲ့လိုမျိုးလေ
မြန်မာနိုင်ငံအနည်းဆုံးမှာလက်ကင်ဖုန်းတွေရောင်းချတဲ့လူချင်းမင်းဖုန်းဆိုင်ပိုင်ရှင်ကိုပြည်ဆိုးထွန်းဖြစ်ပါတယ်။လက်ရှိ Huawei smartphone နဲ့ tablet computer သုံးနေသူတွေအားလုံးအတွက်ရောကမ္ဘာတဝန်းဈေးကွက်တွေထဲရောက်နေတဲ့ Huawei ပစ္စည်းတွေမှာပါလုံခြုံရေးဆိုင်ရာ update အပါအဝင်လိုအပ်တဲ့ဝန်ဆောင်မှုတွေကိုဆက်ပေးသွားမှာဖြစ်တယ်လို့ Huawei ကထုတ်ပြန်ထားပါတယ်။ Huawei လိုပစ္စည်းတွေကတဆင့်တရုတ်အစိုးရကထောက်လှမ်းနိုင်တယ်လို့ America အစိုးရကပြောပြီးတားမြစ်ကန့်သတ်မှုတွေကိုလုပ်နေတာဖြစ်တယ်လို့ America အစိုးရနဲ့တရုတ်အစိုးရကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်နေချိန်မှာ Huawei ကုမ္ပဏီကိုပြစ်မှတ်ထားတာဖြစ်တယ်လို့ကြွမ်းကျင်သူတော်တော်များများကမြင်နေကြပါတယ်။တကယ်တော့ Huawei ပစ္စည်းတွေကိုမတုံးရလို့တားမြစ်လိုက်တဲ့အတွက်ထိခိုက်တဲ့အထက်မှာ American လုပ်ငန်းတွေလည်းပါပါတယ်။ Huawei smartphone တွေလုတ်ဖို့လိုအပ်တဲ့ hardware ပစ္စည်းတွေ microchip တွေကိုနိုင်ငံခြားကုမ္ပဏီတွေအထူးသဖြင့် American ကုမ္ပဏီတွေဖြစ်တဲ့ Intel, Qualcomm နဲ့ Broadcom စတဲ့ chip ထုတ်လုပ်တဲ့လုပ်ငန်းတွေစီကနေဝယ်နေရတာပါ။ဒါကြောင့် Huawei အပေါ်ကန့်သတ်မှုတွေကို American အစိုးရကမေလ20ရက်နေ့မှာရပ်ပေါင်း90 short port ပေးခဲ့တာဖြစ်တယ်လို့ဤပညာဆိုင်ရာလေ့လာသူတွေကသုံးသပ်နေပါတယ်။5G မြန်နှုန်းမြင့်အင်တာနက်ကွန်ရက်ဖြတ်နေနေရမှာရှေ့တန်းရောက်နေတဲ့ Huawei ကတော့သူတို့ဘက်ကဒီလိုအခြေအနေမျိုးတွေဖြစ်လာမှာကိုကြိုတွက်ထားတဲ့အတွက်ပြင်ဆင်မှုတွေအပြည့်အဝလုပ်ထားတယ်လို့ Huawei ကုမ္ပဏီတည်ထောင်သူ Ren Zhengfei ကတုံ့ပြန်ခဲ့ပါတယ်။ American ဟာ Huawei ရဲ့အားကောင်းခိုင်မာမှုကို short တွက်တာဖြစ်တဲ့ကမ္ဘာမှာထိတ်တန့်ဖြစ်အောင်လုပ်နေတဲ့နေရာမှာ American ရဲ့ပဋိပက္ခတွေဖြစ်မှာကိုကြိုတွက်ထားပြီးသားဖြစ်တယ်လို့သူကပြောကြားခဲ့ပါတယ်။အစိုးရရဲ့တားမြစ်ချက်အတိုင်းလိုက်နာတာဖြစ်တယ်လို့ Google ကုမ္ပဏီကပြောပြီးHuawei ဖုန်းတွေမှာ Android စနစ်နဲ့ App တွေအသုံးပြုခွင့် license ကိုရလိုက်တဲ့အတွက် Android စနစ်သုံးနေကြတဲ့တခြား smartphone ထုတ်လုပ်နေကြသူတွေအနေနဲ့က operating system စနစ်အတွက် Google ရဲ့ Android စနစ်ကိုအဓိကအားကိုးစရာမလိုတဲ့တခြားနည်းလမ်းတွေရှာဖို့အလေးအနက်စဉ်းစားစရာဖြစ်လာနေပါတယ်ရှင်
။ဒါကတော့အပတ်စဉ်တနင်္လာညတိုင်းတင်ဆက်ပေးနေကြမဆုမြတ်မွန်ရဲ့ blogger ပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။သောတာရှင်များရှင်မြန်မာနိုင်ငံအနှံ့ပြားမှာလက်တလောကြုံတွေ့နေရတဲ့ရေဘေးဒဏ်ကြောင့်လူအတော်များများအသက်ဆုံးရှုံးခဲ့ရသလိုလမ်းမဆက်သွယ်ရေးတွေပြတ်တောက်ပြီးလူထောင်ပေါင်းများစွာဟာလည်းအိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ်။နှစ်စဉ်ကြုံတွေ့နေရတဲ့ဒီရေဘေးဒဏ်ခံရသူတွေအတွက်ဘေးတွေမှာအကူအညီပေးတာထက်ရေကြီးမှုဒဏ်တက်တာအောင်ဘာတွေကြိုတင်လှုပ်ဆောင်ထားသင့်ပါသလဲဆိုတာနဲ့နိုင်ငံတော်အစိုးရအနေနဲ့ရောပြည်သူတွေအတွက်ဘလို့ရေရှည်ပြင်ဆင်မှုတွေလှုပ်ထားပေးသင့်ပါတယ်ဆိုတာတွေကိုအခုလာမယ့်အင်္ဂါညဓာတ်ရည်လိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့ရဲ့ရုံးဖုန်းနံပါတ် 1-239-382-5554 ကိုကြိုတင်ဆက်သွယ်နိုင်တယ်လို့အီးမေးလ်နဲ့မေးခွန်းတွေကိုကြိုတင်ပေးပို့ထားလိုသူတွေအနေနဲ့ bamis@voanews.com ကိုရေးသားပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုကြိုတင်ရေးသားပေးပို့ထားနိုင်ကြပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင ်။အခုဆက်ပြီးတော့ဒီတက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မယေးသနာကျော်ကစီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
You're so skinny and tall.
You are way more energetic than I remember. Dora, this isn't the jungle. It's high school. It's life or death.
Keep a low profile.
Just be yourself.
Kei tat dui tadi pyu ba no. Dora and the Lost City of Gou Youshin ga tacha youshin ni lo myo cartoon ga go lu sa tho pyu lo te myo ja yai pya tha de youshin myo ma hop paw. ကလေးတွေတီးကြချစ်ကြတဲ့အမေရိကန်ပြည်အောင်စု Nickelodeon ကာတွန်းဇက်ကောင်တူဖြစ်တဲ့ Dora လေးကိုအခု10နှစ်အကြာမှာကာတွန်းဇက်ရုပ်အနေနဲ့မဟုတ်တော့ဘဲနဲ့ရုပ်ရှင်အနေနဲ့အသက်ဝင်ကြည့်ကြရတော့မှာပါ။အသက်16နှစ်အရွယ် Dora လေးကိုကာတွန်းတွေနဲ့တောတောင်တွေကနေအခုရုံတင်မဲ့ Dora and the Lost City of Gou ရုပ်ရှင်မှာတော့တကယ့်လက်တွေ့တောနယ်ထဲမှာပထမဦးဆုံးအချိန်တွေ့ကြရမှာဖြစ်ပါတယ်။ဒါမဲ့လေမူရင်းဒိုရာဇက်ရုပ်ကိုပဲမှီညမ်းယူထားပြီးတော့ဇလန်းသဘောကတော့မူရင်းရုပ်တံဇလန်းတွေကာတွန်းလိုတော့မဟုတ်ဘူးလို့ဒါရိုက်တာဂျိမ်းစ်ဘော်ဟင်ကဇူလိုင်လ28ရက်နေ့လော့စ်အန်ဂျလိစ်မှာလှုပ်သွားတဲ့ရုပ်ရှင်အကျိုးမိတ်ဆက်ပွဲမှာပြောသွား
တယ် Heroin I think in many ways and I think that's so underrepresented in filmmaking this film feels like Indiana Jones starring a girl who's 16 and Latina and that would never have happened 20 years ago so I'm
ဟိုရုပ်ရှင်ကရုပ်တံဇလန်းမျိုးမဟုတ်တဲ့တကယ်လူတွေနေကြိုက်တဲ့ live action ဇလန်းမျိုးပါရုပ်တံဇလန်းဇက်ကွက်တွေနဲ့ဘာမှမဆိုင်ပါဘူး ရုပ်တံဇလန်သဘောကတော့ကလေးလေးတွေအတွက်ပညာပေးဆံပါတယ်အခုရုပ်တံဇလန်ကတော့တွေ့နေကြဒိုရာလေးရဲ့အပြုအမူမျိုးစွန့်စားခံဇံဘူးသဘောမျိုးတစ်ခုပါဆိုတော့ဒိုရာလေးကိုတကယ်လူလိုသဘောထားကြည့်သူဘလိုလူလဲသူဘလိုပြုမှုလဲဆိုတာစိတ်ကူးကြည့်ပေါ့ဆိုပြီးတော့ဒါရိုက်တာပေါ်ရင်ပြောသွားပါတယ်ဒိုရာ and the Lost City ရုပ်ရှင်ကကဒိုရာဆိုတဲ့ Latin American ဇက်ကောင်ရဲ့ကတ်တွန်းဇလန်ကိုပို့ပြီးတော့ပြည်သက်တူလာအောင်လို့တင်ဆက်ခွင့်ရရုံနဲ့မဟုတ်ဘဲနဲ့လက်တင်ဇဲရုပ်ကိုရုပ်ရှင်ပိတ်ကားကြီးဖြစ်နေပါတင်ဆက်ခွင့်ရတာဖြစ်တယ်လို့ဒိုရိုက်တာဘိုရင်ကပြောပါတယ်။ဒိုရာကလက်တင်လူစွမ်းကောင်းတဦးပါ။အဲ့ဒါကိုရုပ်ရှင်ထဲမှာတော့တိတ်ပြီးတော့တွေ့ရမှာမဟုတ်ပါဘူး။အခုရုပ်ရှင်ကအသက်16နှစ်အရွယ်လက်တင်မင်းကလေးသရုပ်ဆောင်နဲ့ရဲဝံစွန်စာအမျိုးသားအင်ဒီယာနာဂျွန်ရုပ်ရှင်ကားလို့ခန်းစားမိမှာပါ။အရင်နှစ်20တုန်းကအတားမျိုးဘလို့မှမရှိခဲ့ပါဘူးလို့ဒိုရိုက်တာဘိုရင်ကပြောတော့ပါတယ်။ဒီကားမှာဒိုရာရဲ့ဖခင်နေရာကတရုတ်ဆောင်တဲ့မင်းသားမိုက်ကယ်ပဲညာကတရုတ်ရှင်ကိုသူလက်ခံရိုက်ကူးတဲ့နေရာမှာကြီးကြီးမားမားအကြောင်းတရားရှိလို့ပြောသွားပါတယ်
It's interesting is that 24 years ago you know there were breakdowns they're called the breakdowns in characters in different movies and it would give you a brief description of you know what the character was and who they were looking for
လုံးဝ24နှစ်ကဆိုရင်တော့ရုပ်ရှင်နေထဲမှာတရုတ်ဆောင်နေရွေးတဲ့နေရာမှာလူဒန်းစာခွဲခြားမှုရှိပြီးသားပါတယ်ပါဇက်ရုပ်တွေဘာလိုမျိုးထည့်ရမယ်ဆိုတာငကိုတွေကပါပြသဖြစ်နေပါတယ်။လွန်ခဲ့တဲ့10နှစ်15နှစ်လောက်ကမှတခြားလူမျိုးတွေတကယ်ဇက်ဆောင်နေနေရာကိုရောက်လာတာပါလို့ပြောသွားပါတယ်။ American ပြည်အောင်စုကနာမည်ကြီးကာတွန်းဇက်ရုပ်ကိုအသက်သွင်းထားတဲ့ဇက်ကောင်ဖြစ်နေကြည့်ရမယ်။ဒီဇက်ကားမျိုးဟာကလေးတွေရောလူကြီးတွေအတွက်ပါစိတ်လှုပ်ရှားစရာဖြစ်စေလိမ့်မယ်လို့ဒိုရာရဲ့အမေနေရာမှာတရုတ်ဆောင်တဲ့မင်းသမီး Eva Longoria ကပြောပါတယ်
။ Well this isn't a remake it's an actual construction of a live action Dora which is really exciting it's the first time you've seen her in flesh and bones outside of an animated character
Mitazu de Zulon တို့ကြည့်ပြီးနှစ်ထိုက်ခံစားနိုင်မှာပါတမိသားစုလုံးခေါ်သွားပြီးကြည့်ရမယ်ဒီလိုရုပ်ရှင်မျိုးများများဆဆတိတ်တွေ့ရတာမဟုတ်ဘူးလို့မင်းသမီး Eva Longoria ကပြောပါတယ်ဒီရုပ်ရှင်ထဲမှာတော့ Latin America မင်းသားကြီးတွေဖြစ်တဲ့ Eugenio Derbez Danny Trejo နဲ့ Benicio Del Toro တို့လည်းပါဝင်ပြီးတော့ရုပ်ဆောင်ထားပါတယ် Dora ကမှလည်းဖြစ်နေတော့မင်းသမီးလေး Isabella Moni ကရုပ်ဆောင်တာပါDora and the Lost City of Gold ရုပ်ရှင်ကိုတော့ American ပြည်အောင်စုတဝန်ရုပ်ရှင်ရုံမှာအောက်ဂုလ9ရက်နေ့ကပဲစတင်ပြီးရုံတင်ပါတယ်။အာရှနဲ့လက်တင်နိုင်ငံတွေပါဝင်နိုင်ငံတော်တော်များများကရုံတွေမှာလည်းအောက်ဂုလထဲမှာရုံတင်သွားမှာဖြစ်ပါလိမ့်ရှင
် Hey y'all it's Fred. I gotta tell you something.
တော်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်ကျင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own yacht. All have my own jet.
မရေတနာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မမိုးဖြူစီစဉ်တင်ဆက်ပေးတဲ့သူယုံကြည်ရာအစီအစဉ်မှာဆိုရင်တော့ဒေါက်တာဇာနီထွန်းသူပါကိုယုံကြည်တယ်လဲဆိုတာပြောပြထားတာနားဆင်ပါရှင
်ကျွန်တော်ယုံကြည်ရာကတော့မတူညီတဲ့ကွယ်ပြားမှုရှိတဲ့ခံယူချက်တွေ၊ယုံကြည်ချက်တွေ၊သဘောထားတွေကိုဆွေးနွေးညှိနှိုင်းအခြေခံနိုင်တဲ့အရေးချင်းဟာအောင်မြင်မှုအတွက်အရေးကြီးတယ်ဆိုတာပါပဲ။လူဖွဲ့စည်းအတွင်းမှာပုဂ္ဂလိကခံယူချက်ကြောင့်ပဲဖြစ်ဖြစ်၊ကိုယ်ကိုယ်ယုံကြည်မှုတလေထုံးစံအရာပဲဖြစ်ဖြစ်၊လူမှုစီးပွားရေးနောက်ခံအတွေ့အကြုံတွေကြောင့်ပဲဖြစ်ဖြစ်လူတွေမှာကွယ်ပြားတဲ့အမြင်တွေ၊ခံယူချက်တွေရှိတယ်ဆိုတာတွေ့ရပါတယ်။အဲ့လိုမတူညီတဲ့ယုံကြည်ချက်ခံယူချက်တွေကိုလိုမျိုးဆွေးနွေးညှိနှိုင်းပြီးတော့အောင်မြင်မှုရအောင်အခြေစားမယ်ဆိုတဲ့အချင်းဟာစိတ်ကိုအရေးကြီးပါတယ်ဒီနေရာမှာကျွန်တော်အခွင့်အရေးဆုံးဘာပဲတက္ကသိုလ်ကသင်ကြားသင်ယူမှုပုံစံတစ်ခုကိုဖျက်ပြချင်ပါတယ်တန်းနဲ့မှာကျောင်းသား၁၀ယောက်လောက်ပဲရှိပါတယ်ဆရာကနေပြီးတော့အပတ်စဉ်အားသာရပိုင်းဆိုင်ရာသဘောတရားပိုင်းဆိုင်ရာအိမ်မွေးနဲ့နဲ့တဲ့ကိစ္စရပ်တွေပြဿနာတွေကိုချပြပေးပြီးတော့ကျောင်းသားတွေကိုဝိုင်းဝန်းဖြေရှင်းတဲ့ပုံစံမျိုးနဲ့ယူစီတာဖြစ်ပါတယ်တော့ចောင်းသားတွေကိုတူူးချင်းအလိုက်ပဲဖြစ်ဖြစ်ပုစုဖွဲ့တော့ပဲဖြစ်ဖြစ်တူညီတဲ့ရှုတော်မျိုးမျိုးကနေပြတော့ရက်ကြည့်သေးတယ်အပြန်အလှန်ဆွေးနွေးစီပါတယ်နောက်ဆုံးမှာစုပေါင်းပြတော့အဖြေရှာစီပါတယ်ကျွန်တော်အဲ့ဒီနေရာမှာပါသွားတွေ့လဲဆိုတော့ သူတို့ဒီအမေရိကန်ပြည်ထောင်စုမှာကျောင်းသားလူငယ်တွေကိုဘယ်လိုမျိုးလေ့ကျင့်ကျူးစွပြောထောင်ပေးနေတယ်လဲဆိုတာပါပဲ။ကိုယ့်ရဲ့ယုံကြည်ချက်ခံယူချက်တွေကိုပြောဆိုနိုင်အောင်ပြောဆိုရတဲ့အရေးချင်းတွေရှိလာအောင်ပထမဆုံးသူတို့လေ့ကျင့်ပေးတယ်။အဲ့ဒီအရေးချင်းတွေကနေတစ်ဆင့်ပြောဆိုတဲ့အခါမှာအချက်လက်တွေ၊ဂိင်္ဂနန်းတွေ၊အထောက်အထားတွေနဲ့အများနာလည်လာအောင်လက်ခံနိုင်အောင်ပြောဆိုတင်ပြနိုင်တဲ့အရေးချင်းတွေသူတို့လေ့ကျင့်ပေးတယ်။အဲ့ဒါချက်ပို့ပြီးတော့အရေးကြီးတာကိုယ်အယူအဆနဲ့ကွဲပြားတဲ့အခါတခါတည်းမှာလုံးလုံးဆန့်ကျင်မှုရှိတဲ့အခြေအနေတွေကိုကြုံတွေ့လာတဲ့အခါမျိုးမှာကိုယ်ဖြစ်ချင်တာတစ်ခုရဲ့ကြည့်လို့မရဘူးကိုယ်ရည်တည်ချက်တစ်ခုရဲ့နဲ့ကိုပဲကြည့်လို့မရပါဘူးကိုယ့်ရဲ့နေဖွဲ့အဖွဲ့အစည်းကျန်ဘက်အဖွဲ့အစည်းဒါမှမဟုတ်လို့ရှိရင်ဆန့်ကျင်ဘက်အဖွဲ့အစည်းနေရာကနေရည်တည်နေတဲ့ကျောင်းသားအတန်းဖော်တွေရဲ့သဘောထားကဘလို့ရှိလဲသူတို့ရဲ့ခံယူချက်တွေကိုနားထောင်ပြီးတော့တုံးတဲ့ဝေဖန် find တာဒီတုံးပြန်နိုင်တဲ့အခြေအနေရှိလာအောင်ဆရာကအခန်းထဲမှာစာသင်ခန်းထဲမှာလေ့ကျင့်ပြုစုပြုထောင်ပေးပါတယ်။ပထမတော့ကျွန်တော်လည်းပဲအခက်အခဲလေးတွေရှိပါတယ်။ဘာလို့လဲဆိုတော့ကိုယ့်ရည်တည်ချက်နဲ့မတူတဲ့ကွဲပြားတဲ့လူတွေရဲ့အတန်တွေကိုကြားရတဲ့အခါမှာဘယ်လိုမျိုးတုံ့ပြန်ရမလဲ၊ဘယ်လိုမျိုးဆောင်ရွက်ရမလဲပေါ့။တစ်ရှိချင်းနဲ့ဒီကြားယုံကနေတစ်ဆင့်စိတ်ထားနားထောင်တက်လာတဲ့အခြေအချင်းတွေရလာတယ်။အဲ့လိုနားထောင်ပေးမှုကနေတစ်ဆင့်အပြန်အလှန်ဆွေးနွေးပြီးတော့စုပေါင်းအခြေစားတဲ့အလေးထားလေးတွေကျွန်တော်တို့ကြက်လာတယ်ဆိုတာတွေ့ရပါတယ်။အခန်းထဲမှာဆရာပြောသလိုပါပဲအဲ့ဒီအရေးချင်းတွေကကျွန်တော်တို့စာသင်ခန်းထဲကနေထွက်ပြီးတော့ရည်တည်ဘဝတွေကိုရောက်တဲ့အခါခွဲပြားတဲ့သူ့အဖွဲ့အစည်းအတွင်းမှာရှင်းလင်းတဲ့အခါမှာအောင်မြင်မှုရဖို့အတွက်အရေးကြီးတယ်ဆိုတာပါပဲ။အဲ့ဒီအရေးချင်းတွေကိုကျွန်တော်တို့ပြုစုပြုထောင်ပေးနိုင်မှဒုတိယချင်းတစ်ပတ်ဖြစ်ဖြစ်ရမလူဖွဲ့စည်းတစ်ပတ်ဖြစ်ဖြစ်သာသာသာရှိဖို့အောင်မြင်မှုရဖို့အတွက် project ဖြစ်တယ်လို့ကျွန်တော်ထင်ယူမိပါတယ်။ဒါကတော့ကျွန်တော်ယုံကြည်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးပြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်တင်းနာညာချမ်းရဲ့အစီအစဉ်ဒီမကြခင်ဆုံးသက်တော့မှာပါနောက်ဆုံးကြံနေသေးတဲ့ချိန်မှာတော့တရင်ချင်းရုပ်ကိုကိုစော်ဝင်းလိုင်ကတလှည့်ကြီးညာပေးပါဦးရှင်
ဟောင်ကောင်ကျွန်းမှာဒီမိုကရေစီရေးတောင်းဆိုဆန္ဒပြနေကြတဲ့ထောင်ထဲချတဲ့ပြည်သူတွေဟာဒီကနေ့လေးစိတ်မှာဆန္ဒပြခဲ့ကြတာကြောင့်အလင်းခင်းစဉ်အများအပြားဖျက်လိုက်ရပါတယ်။ကမ္ဘာမှာလေးအတက်အဆင့်အများဆုံးလေးစိတ်တွေထဲမှာတစ်ခုအပါအဝင်ဖြစ်တဲ့ဟောင်ကောင်လေးစိတ်ကဆန္ဒပြဝဲအတွင်းညနေတဲ့ဒီအကြမ်းဖက်မှုတွေဖြစ်ပေါ်တဲ့ဆိုတဲ့သတင်းတွေတော့ထွက်မလာသေးပါဘူး။ဒီနေ့လာနေ့အစောပိုင်းဆန္ဒပြဝဲတွေအတွင်းလူပေါင်း54ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောဆိုပြီးအဲ့ဒီထက်2ဦးဟာစိုးရိမ်ရတဲ့အခြေအမှရှိတယ်လို့ဆိုပါတယ်။ဘယ်ဂျန်ခြေဆိုင်ဂျိုရုဆက်သွေးကုမ္ပဏီတစ်ခုဖြစ်တဲ့ New Tech ကမြန်မာစစ်တပ်ပိုင် Mantel ကုမ္ပဏီနဲ့ပေါင်းစပ်လုပ်ကိုင်မှုတွေကိုရပ်ဆန့်လိုက်ကြောင်းကြေညာလိုက်ပါတယ်။ဒါဟာတရားလွတ်လပ်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးဖွဲ့ UNFFM ကမြန်မာစစ်တပ်နဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေမလုပ်ကြဖို့တောင်းဆိုပြီးမြန်မာစစ်တပ်နဲ့ဆက်ဆံခြင်းဖျက်လိုက်တဲ့ပထမဆုံးပြည်ပကုမ္ပဏီဖြစ်ပါတယ်။မွန်ပြည်နယ်ပေါင်မြို့နယ်မှာမိုးရေကြောင့်တောင်ပြိုကျမှုတွေအတွင်းသေဆုံးသူ59ယောက်ထဲမှနေရှိနေပြီးပြောက်ဆုံးနေသူတွေကိုလည်းဆက်လက်ရှာဖွေနေပါတယ်။ပြည်내တွင်းကမြို့ရအတော်များများမှာရေကြီးတဲ့တံခံနေရပြီးအရေးပေါ်ကယ်ဆယ်ရေးစခန်းတွေမှာခလုံးနေကြရသူရေဘေးဒုက္ခတွေဟာလည်းထောင်ထဲချီရှိနေတယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုကိုလာရောက်လိုကြတဲ့မြန်မာနိုင်ငံသားတွေခီးသွားလာရေးလွယ်ကူစေမဲ့ပြည်ဝင်ခွင့်ဗီဇာအစီအစဉ်အစ်ကိုစတင်လိုက်ကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ရုံးကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်ကိုလုပ်ငန်းကိစ္စနဲ့ဖြစ်စေအလဲပတ်ခီးစဉ်အတွက်ဖြစ်စေသွားရောက်လိုသူတွေအတွက်ထုတ်ပေးတဲ့ပြည်ဝင်ခွင့်ဗီဇာ B1 နဲ့ B2 နှစ်ခုစလုံးကိုတပေါင်းနဲ့လျှောက်ထားနိုင်တဲ့အစီအစဉ်ကိုစတင်လိုက်တာပါဒီအစီအစဉ်အသေးအရာပြည်ဝင်ခွင့်ဗီဇာတစ်ချိန်ကို3လတက်တန်းရှိမှဖြစ်ပြီးအမှတ်ကန်ကြီးလည်းပေးစရာမလိုတော့ဘူးလို့ဆိုပါတယ
်နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပါတယ်စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Edin ဦးတကူဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်နေအားလုံးရှင်လန်းချမ်းမြေ့တဲ့ကောင်းသောညချမ်းဖြစ်ကြပါစေရှင်
This program has come to you from the Voice of America, Washington.